Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီ18ရက်ဗုဒ္ဓဟူးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30 နဲ့50တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမအရှာဖောင်ပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အောင်အောင်ပါဒီညပဲသတင်းတွေကိုမက်ကင်ပြူထွင်းနဲ့တွေ့ချင်ညာပေးသွားမှာပါ။ဒီစီးရီးယားနိုင်ငံမြောက်ပိုင်းကလေကြောင်းတိုက်ခိုက်မှုအတွင်းအပြည့်အစည်းတွေအောက်ကနေလူ3ယောက်ကိုကယ်ဆယ်နိုင်ခဲ့တယ်လို့နယ်စည်းမထဆရာဝန်များအဖွဲ့ကပြောဆိုလိုက်တာ။နောက်ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန့်သက်မှုနဲ့အတူပယ်ထိန်တက်ဒုံးလက်နဲ့အစီအစဉ်တွေကိုဆန့်ကျင်ကြောင်းပြသတဲ့အနေနဲ့တောင်ကိုရီးယားဝေဟင်မှာအမေရိကန်တိုက်လေယာဉ်တွေပြန်တမ်းပြခဲ့တာဒီလိုထိပ်တန်းရောက်တဲ့နေ့ကိုတင်ပြပေးသွားဖို့ရှိပါတယ်ရှာပေါင်းရင
်ကောင်းပါပြီရှင်တနင်္ဂနွေလုံးပြည့်ခတ်ရက်ဆေးရည်နဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်လူငယ်တွေရဲ့ပူးပေါင်းပါဝင်မှုအကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
ကျွန်တော်မြင်တယ်လေဒီလူငယ်တွေကြတော့ဗျာအတွေးခေါ်တွေကတက်ကုန်ပြီလမ်းဆန်းလမ်းဆန်းတယ်လေဒါဆက်နေဆိုတဲ့ခါကျတော့ဟိုငင်းငယ်ချစ်တွေကိုတီးတော
့88မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့စီကအကိုမြအေးပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီသတင်းနဲ့အတူရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲများရိုက်ဆိုင်ဖို့အတွက်အရေးကြီးဆိုကိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်တဲ့အကြောင်းပြင်တစ်ပတ်အတွင်းအားကစားသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မခင်ဖြူထွေးတို့ကပြောပြပေးပါအောင်ရှင
်စီးရီးယားနိုင်ငံမြောက်ပိုင်းမှာလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းပျက်စီးခဲ့တဲ့ဆေးရုံတစ်ခုရဲ့အပျက်စီးပုံတွေကနေဒဏ်ရာရသူ3ဦးကိုကယ်ဆယ်ရေးအဖွဲ့တွေကဆွဲထုတ်ကယ်တင်နိုင်ခဲ့တယ်လို့နယ်စည်းမထဆောင်များအဖွဲ့ MSF ကပြောပါရယ်အီတလီပြည်နယ်ရဲကပျက်စီးသွားတဲ့အဲ့ဒီဆေးရုံနေရာမှာရှာဖွေလုပ်ငန်းတွေဆက်လက်လုပ်ဆောင်နေကြတဲ့အကြောင်းလဲနိုင်ငံတကာအကူအညီပေးအဖွဲ့တစ်ခုဖြစ်တဲ့ MSF ကသူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာဖော်ပြထားပါရယ်တနင်္လာနေ့ကတိုက်ခိုက်မှုဖြစ်ပွားချိန်မှာသူ့ရဲ့ဝန်ထမ်း25ယောက်ဆေးရုံထဲမှာရှိနေခဲ့တယ်လို့ MSF အဖွဲ့ကအင်္ဂါနေ့ကပြောပါရယ်။တေဆုံးသူစုစုပေါင်းကတော့17ယောက်ရှိပြီးဒီထဲမှာဝန်ထမ်း5ဦး၊လူနာ5ဦးနဲ့လူနာဆောင်ဦးပါတယ်လို့ဆိုပါရယ်။ဒီတိုက်ခိုက်မှုကိုဘသူကလှုပ်ဆောင်လဲဆိုတာကိုအခုထိရှင်းရှင်းလင်းလင်းမရှိတာကြောင့်ပြည်ပခမှာပါဝင်ပတ်သက်နေသူတွေကြားတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲချက်တွေညှင်းချက်တွေရှိနေပါရယ်။ American Pentagon စစ်ထောင်နာချုပ်ပြောခွင့်ရ Peter Cook ကတော့စီးရီးယားကစစ်သွေးကြွတွေကိုပုံကျဲတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေရဲ့လေရင်တွေပါဝင်ပတ်သက်ခြင်းမရှိဘူးလို့မနေ့ရုံးကသတင်းတောက်တွေကိုပြောပါတယ်အဲဒီဒေတာတွင်ရုရှားရဲ့စီးရီးလေ့ကျင့်မှုတွေအပေါ်မေးခွန်းထုတ်နေကြတာကိုသူသိထားတဲ့အကြောင်းနဲ့အခင်းဖြစ်ပွားတဲ့နေရာကလူတွေစီကနေပြီးတော့ဂရုတစိုက်လေးလာဆန်းစစ်မှုတွေလုပ်သွားမှာဖြစ်ပြီးလောလောဆယ်မှာတော့ဒီတိုက်ခိုက်မှုကဘယ်သူနဲ့တည်းရဲ့ဆက်ဆက်နေတယ်လဲဆိုတာသူလည်းမပြောနိုင်ပါဘူးလို့မစ္စတာကုတ်ကပြောပါတယ်ရုရှားကလည်းဒီတိုက်ခိုက်မှုကသူတို့နဲ့မဆိုင်ဘူးလို့ညင်းဆိုထားပါတယ်ခင်ဗျာ
တောက်တုပ်ပင်လေပြင်အတွင်းတရုတ်ကသူပိုင်တယ်လို့ညင်းတဲ့ဒီအငင်းပွားမှုတွေရှိနေတဲ့ကျွန်းစုနေရာတစ်ခုမှာမြေပြင်ကနေဝင်ဟင်ပြည့်အစင်းမြေဒုံးလက်နဲ့စနစ်တရက်ကိုတရုတ်ဘက်ကတက်ဆင်လိုက်ပါတယ်ဒါဟာတရုတ်နဲ့သူ့အိမ်နီးချင်းနိုင်ငံတွေအကြားတင်းမာမှုတွေပို့ပြီးတော့တိုးလာမဲ့အခြေအနေပါပါရာဆယ်ကျွန်းစုတန်းပေါ်မှာတည်ရှိတဲ့ဝူရီကျွန်းပေါ်မှာတရုတ်ဘက်ကဒုံးပစ်စင်တွေတက်ဆင်လိုက်တာဖြစ်တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာပြောပါတယ်မြေပြင်ကနေဝင်ဟင်ပြည့်ဒုံးကြီး၈၀ပါဒုံးပစ်စင်တစ်ခုနဲ့ရေဒါစနစ်တစ်ရပ်ကိုအဲ့ဒီကျွန်းဆက်မှာပဲတပ်ဆင်ထားတာကိုအရက်ဘက်ဆက်သွယ်ရေးဂျူရူတလုံးကနေတပ်ပုံရယူပြီးတော့အဲ့ဒီပုံကို American Fox သတင်းဌာနကအရင်ဆုံးထုတ်ပြန်လိုက်တာပါတရုတ်နိုင်ငံစာရေးဝန်ကြီးဝမ်ယီကတော့ဒီသတင်းကိုတစုံတရာအတည်ပြုတာညှင်းဆန်တာမဟုတ်ပဲအခုလိုဒုံးကြီးတွေတပ်ဆင်လိုက်တဲ့ဆိုတဲ့သတင်းဟာအနောက်မီဒီယာတချို့ရဲ့ဖန်တီးရေးသားမှုဖြစ်တယ်လို့တုံ့ပြန်ပါတယ်တရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းလှုပ်ရှားဆောင်ရွက်မှုတွေအားလုံးကိုနိုင်ငံတကာနဲ့အများပြည်သူအကျိုးအတွက်ဆောင်ရွက်နေတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကပြောပါရယ်။ပတ်ဝန်းကျင်ရေပိုင်တဲ့အတွင်းကငါးဖက်သင်္ဘောတွေအရေးပေါ်ကယ်ဆယ်ကူညီရေးအတွက်ဆောင်ရွက်ပေးနိုင်မယ့်ပြင်ဆင်ဆောင်ရွက်မှုတွေဖြစ်တယ်လို့တရုတ်ဘက်ကတုံ့ပြန်ထားပါရယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုရဲ့ Pacific စစ်ဒေသအကြီးအကဲရေထက်ဗိုလ်ချုပ်ကြီး Harry Harris ကတော့အခုလိုဒုံးစနစ်တက်ဆင်မှုဟာတောင်တရုတ်ပင်လယ်ပြင်အတွင်းစီးရေးတည်ဆောက်မှုဖြစ်တယ်လို့သတင်းတောက်တွေကိုပြောခဲ့ပါရယ်ရှင်။
ယေမန်နိုင်ငံကတန်းနဲ့ချီတဲ့ပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေဒီနှစ်အတွင်းမှာဒေါ်လာ 1.8 ဘီလီယံဘူးနိုင်ငံကအလူရှင်တွေစီကတောင်းခံဖို့ကုလသမဂ္ဂကပြင်ဆင်ဆောင်ရွက်နေပါတယ်။တရားဝင်တောင်းခံချက်ကိုတော့အခုကြာသပတေးနေ့မှာကြေညာမယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီမှုအကြီးအကဲစတက်ဖန်အိုဘရိုင်ကလွန်ကျော်ရေးကောင်စီကိုပြောပါတယ်။ယေမန်နိုင်ငံရဲ့ပြီးခဲ့တဲ့12လတာကာလအတွင်းကကြုံတွေ့ခဲ့ရတဲ့အခြေအနေဇိုးတွေကိုသူကရှင်းလင်းခဲ့ပြီးအခုတောင်းခံမဲ့အလူငွေတွေဟာလူဦးရေ10သန်းကျော်အတွက်အစားအစာရေတန်ရှင်းစနစ်နဲ့အရေးပေါ်ကျန်းမာရေးဆက်ရှောက်မှုတွေအတွက်သုံးမှာဖြစ်တယ်လို့ပြောပါတယ်။သမရ အဗ်ဒီရာဘူမန်ဆော့ဟာဒီအစိုးရနဲ့ဟူသူတပုံတွေအကြား2015ခုနှစ်မတ်လကတည်းကစလို့ပြည်ပခါတွေတင်းမာခဲ့တာပါရီမင်မျိုးတော်ကိုထိန်းချုပ်ထားတဲ့ဟူသူတပုံတွေကတောင်ပိုင်းအေဒင်စိတ်ကဲမျိုးအထိနေရာယူလာသလိုသမရဟာလည်းဆော်ရီနိုင်ငံအထိထွက်ပြေးခဲ့ရပါတယ်ဆော်ရီနိုင်ငံဟာဟူသူတပုံတွေကိုလေကြောင်းစစ်ဆေးမှဥဆောင်ခဲ့ပါတယ်တိုက်ပွဲတွေကြောင့်လူ6000ကျော်သေဆုံးပြီးတဝက်လောက်ဟာအရက်သားတွေဖြစ်တယ်လို့အိုဘရိုင်ယန်ကပြောထားပါတယ်လူဦးရေ 2.8 သန်းဟာလည်းအိုးအိမ်စွန့်ခွာထွက်ပြေးကြရတယ်လို့ဆိုပါတယ်ခင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးတဦးလက်လက်တဲ့အခါမှာသမ္မတကအဆိုပြုလာတဲ့ဘသူကိုမဆိုအထက်လွှတ်တော်ဘက်ကစဉ်းစားပေးရမယ်ဆိုတော့အမေရိကန်ဖွဲ့စည်းပုံမှာရှင်းရှင်းလင်းလင်းဖော်ပြထားပြီးသားဖြစ်တယ်လို့သမ္မတဥပမာကပြောလိုက်ပါတယ်။ကွယ်လွန်သွားတဲ့တရားသူကြီးအန်တိုနီစကာလီယာနေရာမှာအစားထိုးဖို့အတွက်သမ္မတရဲ့အဆိုပြုသူကိုအထက်လွှတ်တော်ကကြားနာစစ်ဆေးဖို့ဘာကြောင့်ညှဉ်းဆဲနိုင်လဲဆိုတဲ့အပေါ်သူ့ကိုခိုင်ခိုင်မာမာအကျိုးအကြောင်းပြရှင်းလင်းနိုင်မဲ့သူရှိရင်ပြောပါဆိုပြီးတော့သမ္မတဥပမာကဒီအင်္ဂါနေ့တုန်းကမေးခွန်းထုတ်ဆိတ်ခေါ်လိုက်ကြပါသမရတတန်ကုံဆုံးကဏီသမရတူအနေနဲ့တရားသူကြီးတူကိုအဆိုပြုလို့မရဘူးဆိုတာမျိုးရေးထားတဲ့ဥပဒေမရှိဘူးလို့သမရကပြောပါရယ်အရွေးချယ်ခံနိုင်ငံရေးသမားတွေအနေနဲ့တရားရုံးချုပ်ဆိုတဲ့နေရာမျိုးမှာနိုင်ငံရေးကိစ္စတွေအထက်မှာစဉ်းစားဆုံးဖြတ်ဆောင်ရွက်ကြရလိမ့်မယ်လို့အမေရိကန်ပြည်သူတွေကမျှော်လင့်ထားတဲ့အကြောင်းသမရကပြောပါရယ်ဒါကြောင့်သမရတတန်ကုံဆုံးတဲ့အထိသူလုပ်ရမယ့်အလုပ်ကိုလုပ်သွားမှာဖြစ်တယ်လို့အထက်လွှတ်တော်အမတ်တွေဘက်ကလည်းအလားတူကိုတာဝန်ကိုဆောင်ရွက်ကြဖို့လိုမယ်လို့သမရဥပမာကပြောပါရယ်ဒီနေရာအတွက် Republican တွေလက်ခံနိုင်မဲ့လူမျိုးကိုရွေးချယ်အဆိုပြုမလားဆိုတဲ့မေးခွန်းကိုတော့သမ္မတဥပမာကအဲ့ဒါလိုလုပ်မှာမဟုတ်ဘူးလို့ညင်းပါတယ်။သူဆိုပြုတဲ့သူဟာဥပဒေပိုင်းမှာထူးချွန်ကြွမ်းကျင်သူဖြစ်ပြီးတရားရုံးချုပ်လိုနေရာမျိုးမှာတာဝန်ယူနိုင်မဲ့အရေးအချင်းမျိုးရှိတဲ့သူဖြစ်ပါလိမ့်မယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီး6ဦးရှိရမှာအဲ့ဒီထဲကအသက်89နှစ်အရွယ်တရားသူကြီးအန်တိုနီစကယ်လီယာဟာပြီးခဲ့တဲ့စနေနေ့ကကွယ်လွန်သွားခဲ့တာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဟုတ်တယ်ဦးနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌတောင်ဆန်းစုကြည်နဲ့တမရကာကွယ်ရေးဦးစီးချုပ်ပူဇော်မှုကြီးမင်းအောင်လှိုင်တို့နေပြည်တော်ကပေါင်းလောင်းရေးတာမဒီကနေ့တွေ့ဆုံကြပါတယ်။တရားဥပဒေစိုးမိုးရေးနဲ့ထာဝရငြိမ်းချမ်းရေးရရှိဖို့ဆက်လက်ဆောင်ရွက်မယ့်ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။တောင်ဆန်းစုကြည်တမရဖြစ်ဖို့ပုံမှန်59စာလုံးပြင်ဆင်ရေးတမရနဲ့ NLD ကြားအကြိတ်နဲ့ညှိနှိုင်းနေကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာအခုလိုထပ်မံတွေ့ဆုံကြတာပါတောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ရဲ့တတိယအကြိမ်မြောက်တွေ့ဆုံမှုဖြစ်တဲ့ဒီကနေ့နေ့လယ်ပိုင်းကဆွေးနွေးပွဲဟာတနအီကျော်ကြာခဲ့ပြီး NLD ပါတီဘက်ကတောင်ဆန်းစုကြည်နဲ့အတူဒေါက်တာဇော်မြင့်မောင်ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြသလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူကာကွယ်ဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမြတ်ထွန်းဦးဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့တက်ရောက်ကြပါတယ်ရွေးကောက်ပွဲပြီး2015ခုနှစ်ဒီဇင်ဘာလ2ရက်နေ့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒေါက်တာဆန်းစုကြည်တို့ပထမကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပြီးလွန်ခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကဒုတိယကြိမ်တွေ့ဆုံတာပါဒီတွေ့ဆုံပွဲအတွင်းမှာတော့ရွေးကောက်ပွဲလွန်ကာလအကူပြောင်းကာလအတွင်းတည်ငြိမ်အေးချမ်းရေးလွှတ်တော်သစ်ခေါ်ယူရေးနောက်တက်လာမယ့်အစိုးရသစ်ဖွဲ့စည်းပါဝင်အစိုးရသစ်နဲ့ဆက်လက်ဆောင်ရွက်ရမယ့်ကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ကာကွယ်ရေးဦးစီးချုပ်ဘက်ကသတင်းထုတ်ပြန်ထားခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့ဒီဇင်ဘာလကကယ်လီဖိုးနီးယားပြည်နယ်ဆန်ပါနာဒီနိုမြို့မှာလူ14ယောက်ကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့တနက်သမားအသုံးပြုခဲ့တဲ့ iPhone တွေကအချက်လက်တွေကိုရယူနိုင်အောင်ကူညီပေးဖို့အတွက်အမေရိကန်ဗဟိုထောက်လှမ်းရေးဌာန FBI က Apple ကုမ္ပဏီကိုညွှန်ကြားထားပြီးတော့ဒါဟာဒီအမေရိကန်အစိုးရကမလုပ်စဘူးလုပ်ဆောင်တဲ့လုပ်ရဖြစ်တယ်လို့ Apple ကုမ္ပဏီအကြီးအကဲ Tim Cook ကဒီကနေ့ပြောပါရယ်တရားရောက်ကကုတ်နံပါတ်ကို10ချိန်အထိပါပြီးတော့နှိပ်မိတဲ့ဆိုရင် iPhone တွေကအချက်လက်တွေကိုအလိုအလျောက်ဖျက်ပြစ်လို့မရတဲ့ software တစ်ခုကိုဖန်တီးပေးဖို့ Apple ကုမ္ပဏီကိုတရားရုံးကအမိန့်ထုတ်ထားတာပါ။တနက်နေ့ပြစ်ခတ်ခဲ့သူ Saeed Rizwan Farooq နဲ့စနီးတဲ့ Tashfin Malik တို့ဟာအကြမ်းဖက်အဖွဲ့နဲ့တိုက်ရိုက်ဆက်ဆက်မှုရှိသလားဆိုတာကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးနေတာပါ။ဒါပေမဲ့ Farooq ရဲ့ဖုန်းရဲ့ကုတ်နံပါတ်ကိုမသိတဲ့အတွက်ကြောင့်မလို့အချက်လက်တွေရရှိနိုင်ဖို့မှာအခက်အခဲဖြစ်နေတာပါ။Apple ကုမ္ပဏီရဲ့ website မှာတော့ကုမ္ပဏီအနေနဲ့ FBI ရဲ့တောင်းဆိုချက်ဟာမဖြစ်နိုင်တဲ့တောင်းဆိုချက်ဖြစ်တယ်လို့ဆိုပြီးတော့ဒီသူတို့ရဲ့လုံခြုံရေးအဆင့်တွေကိုချော့ချပေးရမယ့်ကိစ္စကတိတ်ပြီးတော့အန္တရာယ်များလွန်းတယ်လို့ Mr. Cook ကပြောပါတယ်။ Farooq ရဲ့ဖုန်းတစ်လုံးနဲ့အတွက် software အသစ်ကိုဖန်တီးဖို့မဖြစ်နိုင်တယ်လို့ဒီ internet hacker သမားတွေနဲ့ရာဇဝတ်သားတွေရဲ့တိုက်ခိုက်တာမခံရအောင်လုံခြုံရေးတင်းကျပ်ထားဖို့အရေးကြီးတယ်ဆိုတာကိုလည်း Mr. Cook ကထောက်ပြပြီးတော့တရားရုံးချုပ်ရဲ့ညွှန်ကြားချက်ကိုညှင်းထားပါတယ်ရှင်။
မြောက်ကိုရီးယားရဲ့သိပ်မကြခင်ကနျူကလ িয়ার ဆန္ဒမှုနဲ့အတူပယ်တင်တဲ့ဒွန်းလက်နဲ့အစီအစဉ်တွေကိုဆန့်ကျင်ကြောင်းပြသတဲ့အနေနဲ့တောင်ကိုရီးယားဝေဟင်မှာအမေရိကန်တိုက်လေယာဉ်၄စင်းဒီကနေ့ပြန်တမ်းအင်အားပြခဲ့ပါတယ်။ရေဒါထဲမှာမပေါ်နိုင်တဲ့ F-22 အမျိုးအစားကိုပြောက်လေယာဉ်တွေဟာဂျပန်အိုကီနာဝါကျွန်းအခြေစိုက်စခန်းကနေထွက်ခွာလာပြီးနာယီတော်ဂျာမာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်အနီးကအိုဆန်လေတဲ့စခန်းမှာဆင်းသက်ခဲ့တာပါ။အခုလိုအမေရိကန်လေယာဉ်တွေပြန်တမ်းတာဟာအမေရိကန်နဲ့တောင်ကိုရီးယားတို့ကြားကမဟာမိတ်အင်အားကိုပြသဖို့ဖြစ်ပြီးကိုရီးယားကျွန်းဆက်မှာတည်ငြိမ်မှုဆက်လက်ထားရှိနိုင်ဖို့နိုင်ငံပူးပေါင်းကြိုးပမ်းနာဖြစ်တယ်လို့အမေရိကန်ကိုရီးယားပူးတဲ့လေတဲ့အကြီးအကဲဒုတိယဗိုလ်ချုပ်ဂျီတာရန့်စ်အိုရှော့မာနက်စီကပြောပါရယ်ခင်ဗျာ
။ Zika virus ရောဂါပိုးထိန်းချုပ်ဖို့အစီအစဉ်အတွက်ဒေါ်လာ56တန်လိုအပ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါရယ်။ဒီရောဂါပိုးဟာအုံနောက်ဖွံ့ဖြိုးမှုနှိမ့်ကျတဲ့ကလေးငယ်တွေမွေးဖွားလာတာနဲ့ဆက်စပ်နေတာပါ။အတူလက်တွဲလှုပ်ဆောင်လူတွေကျွမ်းကျင်သူတွေနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့စီရင်လှုပ်ဆောင်မှာဖြစ်တယ်လို့ WHO ကဒီကနေ့မှပြောပါရယ်။ဒါအပြင် Zika virus နဲ့ပတ်သက်ပြီးတော့လေ့လာစောင့်ကြည့်နေတဲ့နိုင်ငံတွေပို့ပြီးတော့အဆင်ပြေအောင်လိုအပ်တာတွေထောက်ပံ့ပေးဖို့လည်းလှုပ်ဆောင်မှာဖြစ်တဲ့အကြောင်းပြောပါရယ်။ Zika virus တိုက်ဖျက်ရေးအရေးပေါ်ရန်ပုံငွေထုတ်ပေးဖို့ပြင်ဆင်ထားပြီလို့ WHO ကဆိုပါရယ်။ Zika ရောဂါပြန့်နှံ့ဖြစ်ပွားနေတဲ့နိုင်ငံတွေအနေနဲ့ဒီရောဂါကူးစက်မှုကိုတားမြစ်ဖို့မျိုးရိုးဗီဇာပြောင်းလဲထားတဲ့ခြင်တွေပောက်ဖွားရှင်သန်အောင်လုပ်ပြီးတော့လွှတ်ပေးတာမျိုးကိုလည်း WHO ကအကြံပေးထားပါရယ်ရှင်။
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မခင်ဂျူထွေးတို့ကကြေညာပေးကြတာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်အခုတော့ဒီကနေ့လွှတ်တော်ထဲမှာအရေးကြီးအစိုးတင်သွင်းဆွေးနွေးတဲ့အကြောင်းအရင်းတွေကိုအရင်ဦးဆုံးတင်ပြခြင်းပါတယ်ဒီတိုင်းရင်းဒေသတိုက်ပွဲတွေနဲ့ပတ်သက်ပြီးဒီကနေ့လွှတ်တော်ထဲမှာအရေးကြီးအစိုးတင်ဆွေးနွေးခဲ့ကြသလိုအစိုးရသစ်ဖွဲ့မဲ့ဒေါန်ဆန်းစုကြည်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ရဲ့တီးသန့်တွေ့ဆုံမှုမှာလည်းငြိမ်းချမ်းရေးကိစ္စကိုဆွေးနွေးခဲ့ကြပါတယ်ဒါကြောင့်အစိုးရတက်လက်ထက်မှာလက်နက်ကင်ဖွဲ့အားလုံးပါဝင်တဲ့ငြိမ်းချမ်းရေးကိုတည်ဆောက်နိုင်မယ့်အလားအလာပေါ်မှာလည်းမျှော်လင့်ချက်တွေရှိလာနေပါတယ်ဒီအကြောင်းကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်သမရဦးသိန်းစိန်အစိုးရလက်ထက်နှစ်နှစ်ချီအချိန်ယူဆွေးနွေးထားတဲ့တနင်္ဂနွေလုံးအပြည့်အခတ်ရက်စဲရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးဖို့ဖိတ်ခေါ်ထားစေတိုင်းသာလက်နက်ကင်အဖွဲ့ခုနှစ်ဖွဲ့ကျန်းရှိနေသေးတာဖြစ်ပါတယ်ဒါ့အပြင်လက်ရှိအစိုးရကတိုင်းဒေသလက်နက်ကိုင်အဖြစ်အသစ်မှပြုမထားတဲ့ TNLA PSLF တောင်ပလောင်တပ်ဖွဲ့ဖုံချားရှင်ရဲ့ MNDAA ကိုကန်တပ်ဖွဲ့နဲ့ရခိုင်တပ်မတော် AA တို့ကိုငင်းချမ်းရေးဖြစ်စဉ်မှာပါဝင်လာနိုင်မဲ့အလားအလာတချို့လည်းရှိပါတယ်လို့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ
် TNLA တောင်လွတ်မြောက်ရေးတပ်မတော်တနည်းပြပြောရင်ဟို PSLF ဖလောင်ပြီးနဲ့လွတ်မြောက်ရေးတပ်ဦးကိုဝါတော့ကျွန်တော်တို့ဆွေးနွေးစဉ်ကလေးကဥအောင်မင်းတို့ဒီ UPWC ကပေါ့လေဆွေးနွေးစဉ်ကလေးကသူ16ဘွေစီရင်တတ်မှတ်ခဲ့တဲ့နေရာမှာဒီ CNLA PSLF CNLA ပါဝင်ပြီးသားဖြစ်ပါတယ်။ဒါကြောင့်မို့လို့ဘက်ဘော်ဒါထားပြီးတဲ့သဘောတရားရှိစေကမူကျွန်တော်တို့နဲ့ငကိုပြောဆိုခဲ့တဲ့သဘောထားမှာကော PSLF ကပါဝင်ပြီးသားဖြစ်တဲ့အတွက်တော့ဒါကတော့ညှိနှိုင်းရတာမှဟိုအဆင်ပြေပါကျွန်လက်ကိစ္စရနေပတ်တယ်လေကိုမလို့ကျွန်တော်ထင်ပါတယ်။ဒီ MNDA ကိုကန့်ဖွဲ့နဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့နှစ်ဖက်မှာ MNDA နဲ့အစိုးရနဲ့အကြာတမတော်နဲ့အကြာမှာအပြန်အလှန်ကျေးဇူးတွေရှိတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဘာလဲဆိုတော့ဒီ89ခုနှစ်မှာ MNDA ကဒီတမတော်အစိုးရနဲ့စစ်အစိုးရနဲ့ပထမဆုံးတော့ပြစ်ခတ်ရက်စီလုပ်ခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။ဒီနေ့ဒီဝဲ MNDA က2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်63မြို့သားညီလာခံကညောင်နေသိညီလာခံတွေမှာတက်ရောက်ခဲ့ပြီးတော့ပါဝင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ရောက်ပြီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးမှာ MNDA ဟာတက်တက်ကြွကြွပါဝင်ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ကျွန်တော်ဒီလိုပြောနိုင်ပါတယ်။ဒါကြောင့်ဒီလိုအပြန်အလှန်ရှိခဲ့မှုတွေကျေးဇူးတွေထောက်ထားတော့တက်မတော်နဲ့ MNDA ကြားမှာလည်းဒီညှို့မှုတွေဒါပြည်လည်မှုတွေရတဲ့ကျွန်တော်တို့ညှော်လင့်ပါတယ
်။ရခိုင်တက်မတော် AA နဲ့ပတ်သက်လို့တော့နှစ်ဖက်တို့အလျှော့အတင့်အပေးအယူလုပ်ပြီးစူးစမ်းကြရမှာဖြစ်တယ်လို့လည်းခွန်မြင့်ထွန်းကထောက်ပြပါတယ်။တိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရက်စဲရေးလုပ်ငန်းစဉ်မှာထဲထဲဝင်ဝင်လုပ်ကိုင်နေတဲ့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးထန်းအချံပေးဦးလာမောင်ရွှေကတော့ရခိုင်တပ်မတော် AA နဲ့အပြစ်ရရေးငြိမ်းချမ်းရေးဆွေးနွေးနိုင်မယ့်အလားအလာကိုအခုလိုသုံးသပ်ပါတယ
်။နံပါတ်၁ကတော့ NC ကတော့တိုင်းသားအများစုနဲ့ညီလာပြီးတော့သူတို့သဘောတူလာပြီးသားလို့ဆစ်ဖွဲ့ထိုးတော့ခရဖွဲ့ကဒီခိတ်ကလာဖြစ်တော့လေ။ဒီသူတို့ထိုးကိစ္စဒီဆောင်ရအောင်အဲ့တော့ဒီမှာတော့ကျွန်တော်တွေစပီလုံးနေမယ်လို့ထင်နေကြ။ဒါနဲ့ဒီအေကိစ္စမျိုးတော့လည်းသခိုင်ဒီပေါ်မှာတော့ဒီလက်နက်ကင်တပ်ဖွဲ့တွေဒီလိုအခြေစိုက်ဖို့ဆိုတော့ခုဆိုတော့နောက်ဆိုတော့ဒီပေါ်မှာတော့အများကြီးစနေတယ်။ဒါဆိုစနေလို့မျိုးထင်တယ်။ဒ
အကြောင်းလို့ဆိုရခိုင်းဆိုတာ very sensitive ပေါ့လေအဲ့တော့အဲ့ဒါလည်းအဲ့ဒီဆိုရမှာလည်းအခုလက်ရှိဆိုရတဲ့သဘောထားနဲ့တခုတည်းဖြစ်မယ်လို့ထင်တယ
်။လက်ရှိအချိန်ထိတော့အစိုးရတဲ့ဖွဲ့စည်းမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဘက်ကဦးသိန်းစိန်အစိုးရဆောင်ရွက်နေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တီးသန့်ဆွေးနွေးနေတာမျိုးမရှိသေးပါဘူးရှင်
။မတ်တင်ကြီးထိုက်တင်ပြခဲ့တာပါရှင်။အခုဆက်လက်ပြီးတော့တနိုင်ငံလုံးပြစ်ခတ်ရဆိုင်တဲ့ပြည်တွင်းငင်းချမ်းရေးတွေလူငယ်တွေရဲ့ပူးပေါင်းပါဝင်မှုအကြောင်းကိုတင်ပြပေးပါမယ်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆဲပြီးပြည်တွင်းငင်းချမ်းရေးရရှိဖို့အတွက်ညှိနှိုင်းမှုတွေနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဖို့မြန်မာလူငယ်တွေအနေနဲ့စိတ်အားထက်သန်နေကြတယ်လို့ငင်းငယ်ရေးလုပ်ငန်းစဉ်မှာပါဝင်ခဲ့သူတွေလူငယ်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ငင်းငယ်ရေးဖြစ်စဉ်ကိုလူငယ်တွေပုံမှန်သိရှိနားလည်ပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ဆွေးနွေးနိုင်ဖို့ငင်းငယ်ရေးဖြစ်စဉ်နဲ့ Federal Snick ကိုလှစ်လာထားဖို့လိုအပ်တယ်လို့လည်းသုံးသပ်ကြပါတယ်။အပြည့်အစုံကိုတော့ VOA သတင်းတော်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။နှစ်ပေါင်း60ကြာဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်ချုပ်ငြိမ်းနိုင်မှုအဖွဲ့အစည်းပေါင်းများစွာကကြိုးစားနေကြသလိုငြိမ်းချမ်းရေးဖြစ်စဉ်အကြောင်းကိုစိတ်ဝင်စားတဲ့လူငယ်တွေဖြစ်စဉ်မှာပါဝင်လိုတဲ့လူငယ်တွေအနေနဲ့ဖြစ်စဉ်အကြောင်းကိုအစမပြတ်လေ့လာနေဖို့နဲ့ Federal စနစ်အကြောင်းကိုလေ့လာဖို့လိုအပ်တယ်လို့88မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကအခုလိုအကြံပြုပြောဆိုလိုက်ပါတယ်
။ကျွန်တော်မြင်တယ်လေဒီလူငယ်တွေကြတော့ဗျအတွေးခေါ်တွေကတက်ကုန်ပြီလမ်းဆန်းလမ်းဆန်းတယ်လေလမ်းဆန်းတယ်ဆိုတဲ့အခါကျတော့ဟိုငင်းငယ်ဖြစ်စီကိုတိဆောက်တဲ့ခါမှာအခုလူငယ်တွေအမြင်အများကြီးကျယ်ပါတယ်အဲ့တော့ဒီလူငယ်တွေရဲ့အမြင်နဲ့သူတို့ရဲ့ဒီဟိုပညာရေးပြည့်ဝမှုသူတို့ဘာသူတို့ဖြည့်ဆည်းထားမှာဆိုလို့ရှိရင်အတေချာတယ်ဗျမြန်မာပြည်ငင်းငယ်ရနိုင်မှုဒီလူငယ်တွေကြိုးစားအားထုတ်နိုင်မှာတေချာတယ
်သူအနေနဲ့ငင်းငယ်ရေးဖြစ်စဉ်ကိုလူငယ်တွေစိတ်ဝင်တစားရှိနေတာကိုအားရဝမ်းသာဖြစ်တယ်လို့လည်းသူကပြောပါတယ်ဒီနေ့ရန်ကုန်မြို့ယူတတန်ခမ်းမမှာကျင်းပတဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်များကိုမျှဝေခြင်းနဲ့လူငယ်များရဲ့အခမ်းအနားကိုသုံးသပ်ဆွေးနွေးခြင်းဆိုတဲ့ဆွေးနွေးပွဲမှာငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ခဲ့တဲ့သူတွေကသူတို့ရဲ့အတွေ့အကြုံတွေကိုရှင်းလင်းကြပြီးတက်ရောက်လာကြတဲ့လူငယ်တွေကလည်းသူတို့သိလိုတာတွေကိုမေးမြန်းခဲ့ကြတာပါပြည်ရင်းစစ်ချုပ်ငြိမ်းပြီးတပြည်လုံးငြိမ်းချမ်းရေးရဖို့အတွက်နှစ်အတန်ကြာဆွေးနွေးကြရအောင်မှာဖြစ်တာကြောင့်ပါဝင်ဆွေးနွေးလိုတဲ့လူငယ်တွေအနေနဲ့အခုချိန်တည်းကငြိမ်းချမ်းရေးဖြစ်စဉ်တွေကိုသိရှိနားလည်ထားဖို့လိုအပ်တာကြောင့်ဒီဆွေးနွေးပွဲကိုကျင်းပဖြစ်တယ်လို့ပွဲစီစဉ်သူတူဖြစ်တဲ့ Generation Wave အဖွဲ့ကကိုမိုးသွေးကအခုလိုပြောပါတယ်
။ဖြစ်ခဲ့တဲ့ပြဿနာလည်းကာလကြာရှည်ဖြစ်လာခဲ့တာဖြစ်တယ်။ဆိုတော့အလားတူပဲဒီဟာကြီးကိုပြည်လည်ဖို့ဆိုရင်လည်းကျွန်တော်တို့ကနှစ်ပေါင်းများစွာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြရအောင်မှာဖြစ်တယ်။ဆိုတော့ဒီခါမှာဒီလက်ရှိပေါင်းဆောင်တွေနဲ့နေနေပြစ်ဆုံးသွားမှာမဟုတ်ဘူး။နောက်လာမယ့်ခေါင်းဆောင်တစ်တီတီကလည်းထပ်ပြီးဆွေးနွေးရမှာဖြစ်တယ်။ဆိုတဲ့အခါကျတော့လူငယ်တွေအနေနဲ့ကိုယ့်ရကျွန်တော်တို့ဒီဆွေးနွေးပွဲတွေမှာပါဝင်ထားမယ်။နောက်လေ့လာထားမယ်၊သင်ယူထားမယ်။ပြီးတော့ဆွေးနွေးဆုံးဖြတ်နိုင်မယ်ဆိုလို့ရှိရင်နောက်မှာပိုပြီးတော့ဒီ engineering system အတွက်အဆက်မပြတ်တဲ့ပေါ့နော်။ဒီခေါင်းဆောင်မှုတွေပိုပြီးတော့ရှိလာမယ်ဆိုတဲ့အမြင်ကျွန်တော်တို့ရှိတယ်။
ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲကိုမြန်မာလူငယ်ပေါင်း130လောက်တက်ရောက်ခဲ့ကြပြီးငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးစာချုပ် NCA အကြောင်း NCA စာချုပ်လက်မှတ်ရေးထိုးပြီးအဖွဲ့တွေနဲ့လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေရဲ့ကွဲပြားခြားနားမှုတွေအကြောင်းလက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာလူငယ်တွေပါဝင်နိုင်မဲ့အခမ်းအနားတွေအကြောင်းမေးမြန်းခဲ့ကြပါတယ်လူငယ်တွေအနေနဲ့နောက်ထပ်ကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာလေ့လာသူတွေအဖြစ်ဖြစ်စေကိုယ်စားလှယ်တွေအဖြစ်ဖြစ်စေပါဝင်ကြဖို့လိုအပ်တယ်လို့ဆွေးနွေးပွဲမှာအတွေ့အကြုံတွေမျှဝေခဲ့တဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်ဒီငယ်ငယ်ဖြစ်စဉ်တွေဆွေးနွေးမှုဖြစ်စဉ်တွေမှာပါဝင်ဆောင်ရွက်နိုင်ဖို့လိုတဲ့အကြောင်းပေါ့အဲဒါကြောင့်ကျွန်တော်ထောက်ပြခဲ့ပါ
ဒီနေ့ကျင်းပတဲ့ဆွေးနွေးပွဲမှာ88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးနိုင်ငံရေးလေလာသူဦးကျော်လင်းဦးဒေါခင်မမမျိုးဦးခွန်မြင့်ထွန်းစတဲ့ကိုယ်စားလှယ်ခုနှစ်ဦးတက်ရောက်ခဲ့ကြတာပါ Generation Wave Center for Youth and Social Harmony Ethnic Youth Development Center အဖြူရောင်တွဲလက်များအဖွဲ့တွေကဒီလူငယ်နဲ့ငြိမ်းချမ်းရေးဖြစ်စဉ်ဆွေးနွေးပွဲကိုဦးစီးကျင်းပကြတာဖြစ်ပြီးနောက်ပိုင်းနေ့မှာလည်းပြည်내နဲ့တိုင်းနယ်အလိုက်ဒီလိုဆွေးနွေးပွဲတွေဆက်လက်ကျင်းပသွားဖို့လည်းစီစဉ်ထားကြပါတယ်ရှင
်မတ်သင်ကြီးလင်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတခါရှမ်းပြည်နယ်မြောက်ပိုင်းဘက်ကတိုက်ပွဲတွေဆက်လက်ဖြစ်နေတဲ့အကြောင်းကိုတင်ပြပေးပါမယ်။ဒီရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းနဲ့ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်နဲ့ပလောင်တပ်ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့မှာတော့လေကြောင်းကပါတိုက်ခိုက်လာတယ်လို့ပလောင်တပ်ဘက်ကပြောပါရယ်။အစိုးရဘက်ကတော့ဒီတိုက်ပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူး။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေရက်ဆိုင်မှုအတွက်ပြည်သူ့လွတ်တော်မှအင်ကာနေကအရေးကြီးဆိုတင်သွင်းပြီးဒီကနေ့အကြက်တွင်းဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းကုတ်ခိုင်မြို့နယ်တွေအတွင်းမှာဒီကနေ့တနေ့လုံးနီးပါးတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လေကြောင်းကပါတိုက်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်ဒီကနေ့တိုက်ပွဲအခြေအနေကိုတော့ပလောင်ခေါ်တန်အမ်းမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA ရဲ့ပြန်ကြားရေးတာဝန်ကမိုင်အိုက်ကျော်ကအခုလိုပြောပါတယ်
။ဟုတ်ကဲ့တိုက်ပွဲနေရာကတော့ခုခံမျိုးနဲ့မန္တလေးကြီးအထက်ဘက်မှာဖြစ်တယ်။မနေ့ကဦးမလောက်ကဆိုင်မှာဒီလက်မကြီးတွေနဲ့ပြည်တယ်ဒီမှာစစ်တမလောက်ရတဲ့ရှင်ရတဲ့ဒီဆူရပြက်ကတရားငါမမတရားငါမမဟိုကြမြောက်နေကျွန်တော်ဖွဲ့ကိုဆက်နေပြည်တယ်တမလေးလောက်အထိတောက်ရှင်ပြည်တယ်ရှိလို့လို့ရှိတယ်။ဒီကျန်တဲ့ကမ္ဘာ၆၀မှာ၆၀ရှိစမမတွေလည်းပြတယ်။တကယ်အခုထိမပြီးသေးဘူး။အခုနောက်ဆက်နေလို့ရှိတယ်ဒီလေရရရမစင်းနဲ့ကျဲလို့တကယ်ကျွန်တော်ဖောက်လာပြတဲ့အခုထိပဲ။
ပလောင်တပ်ဖွဲ့ကနန်းခမ်းနဲ့ကုတ်ခိုင်မြို့နယ်အစပ်ကဘင်းကင်းတွေဖျက်ဆီးနေချိန်မှာဒီလ23ရက်နေ့ကလေးကတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမနေ့ကလည်းလေကြောင်းကတိုက်ခိုက်တာရှိခဲ့တယ်လို့မိုင်အိုက်ကျော်ကပြောပါတယ
်ကျွန်တော်ဖွဲ့ကလည်းဘင်းကင်းဖြစ်တာကအဲ့ဒါ23ရက်နေ့ကနေဖြစ်ပါမယ်ဆူရတန်တဲ့တုံးကြောင်းလို့ရှိတယ်အထူးစီမံတက်လာတယ်အဲ့ဒါကြောင့်မနေ့ကလည်းဒီကြေးလေးနဲ့လာပြတယ
်ဒေသခံရွာသားတွေကတော့ဒီကနေ့ရဟတ်ရင်တစဉ်ပြတ်ကြတယ်လို့ပြောဆိုတာတွေရှိပေမဲ့တခြားအတည်ပြုချက်တော့မရသေးပါဘူးတမရော်ပြန်ကြားရေးဌာနကိုစစ်သွယ်မေးမြန်းရမှာတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲအခြေအနေသတင်းမရသေးကြောင်းသာပြန်လည်ဖြေဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအပြစ်ခတ်မရဆဲသေးတဲ့ပလောင်တပ်ဖွဲ့ဟာအစိုးရတပ်နဲ့သာမကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်တွေနဲ့လည်းပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစတင်ပြီးတိုက်ပွဲတွေဇက်တိုက်ဖြစ်ပွားခဲ့တာပါ။ဒီရက်ပိုင်းတွေအတွင်းမှာတော့ပလောင်တပ်နဲ့ရှမ်းတပ်ဖွဲ့တွေအကြားမှာတိုက်ပွဲဖြစ်တာမရှိပေမဲ့တခါတရံလက်နဲ့ကြီးနဲ့ပြစ်ခတ်တယ်လို့နှစ်ဖက်အကြားစောင့်ကြည့်နေတဲ့အခြေအနေရှိနေပါတဲ့ရှမ်းတက်နဲ့ပလောင်တက်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်နန်းခမ်းမြို့နယ်အတွင်းကနှစ်ဖက်ပြည်သူတထောင်ကျော်လောက်ဟာနေရက်စွန့်ခွာပြီးမိုင်းဝီးရွာဘက်ကိုတင်းရှောင်နေရတယ်လို့နန်းခမ်းမြို့ကဦးဆိုင်အောင်ဝင်းကပြောပါတဲ့
အဲ့ဒီကချူချာချူချာတော့တိုက်ပွဲဖြစ်နေတာပဲအဲ့ဒီတောင်ပေါ်ရှမ်းတရလည်းအဲ့ဒီမိုင်းဝဲကိုစုပုံပြီးတော့အဲ့တုတ်ခတဲ့ဆားမလာနေထားတာအဲ့မိုင်းဝဲနောက်အဲ့ဒီပလောင်ရွာတွေလည်းရွာမှာမနေရဲပဲနဲ့အဲ့ဒီမိုင်းဝဲပါလဲလာနေထားတာအဲ့ဒီပထောင်နည်းနည်းကြော်မယ်ဖြစ်နေနှစ်ပွဲစလုံးကပုံပုံအဲ့ဒီရှမ်းက900ကြော်မယ်600နီးပါးပေါ့အဲ့ဒီပလောင်ကလည်း900ကြော်မယ်လို့ပြောတာပဲ
ပလောင်စစ်ဆောင်ဒုက္ခသည်တွေကတော့မိုင်းဝီးရွာဘက်မှာနေရာ၄နေရာလောက်ဖြန့်ကျက်နေထိုင်ပြီး800ကျော်လောက်ရှိကြောင်းလဲနန်းခမ်းမြို့ပလောင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌတမ်းမြင့်ကျော်ကပြောပါတယ
်။ဒုက္ခသည်တွေကတော့ကျွန်တော်တို့ဒီမိုင်းဝီးမှာအလုံးစုံရွာရဲ့ပန်းဟန်လေးရဲ့သူကဒီမိုင်းဝီးမှာ625ယောက်ရှိတယ်။ဟုတ်ကဲ့ဒီတော့ဟိုပန်းတနေကချစ်ဆယ်မယောက်ရှိတယ်
ကြောင်မဲမျိုးနယ်အတွင်းရှမ်းတက်နဲ့ပလောင်တက်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ရှမ်းနဲ့ပလောင်ပြည်သူ3000ကျော်ဟာကြောင်မဲမျိုးကိုတင်းရှောင်နေရပါတယ်။လောလောဆယ်မှာတော့ရှမ်းနဲ့ပလောင်တက်ဖွဲ့အကြားမှာတိုက်ပွဲတွေရပ်ဆိုင်းဖို့အတွက်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC နဲ့ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီအဖွဲ့ကဂျာဝင်ဆောင်ရွက်ပေးနေပြီးလက်တလောမှာတွဲဆုံဆွေးနွေးမဲ့နေရာမရွေးချယ်နိုင်သေးတာကြောင့်ရက်သက်မှတ်နိုင်တာတော့မရှိသေးပါဘူး။
ကိုမိုးစော်တင်ပြခဲ့တာပါရှင်အခုတခါတော့ဒီရှမ်းပြည်နယ်မြောက်ပိုင်းကဒီစစ်ရေးတင်းမာမှုကိုဖြေရှင်းဖို့တမရော်မှာတီးခံပါရှင်လွှတ်တော်မှာစူးစမ်းနေကြတဲ့အကြောင်းကိုတင်ပြပေးပါမယ်ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲများရပ်ဆိုင်ဖို့အတွက်အရေးကြီးဆိုကိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီလိုအတည်ပြုလိုက်ပေမဲ့တိုက်ပွဲတွေဘလို့ရတတ်မလဲဆိုတာကိုတော့တိကျစွာမပြောပါဘူးလွှတ်တော်ဘက်ကဒီလိုအတည်ပြုပေမဲ့ဒီနေ့နောက်ဆုံးအချိန်ရရှမ်းပြည်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေပါဒီအကြောင်းပြေစုံကိုတော့ VOA မြန်မာပိုင်းကမမေခါကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်ဖို့အတွက်အရေးကြီးအဆိုကိုဒီကနေ့လွှတ်တော်မှအတည်ပြုလိုက်ပါတယ်ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးသက်ဆိုင်ရာအစိုးရဌာနတွေကလှုပ်ဆောင်နေတဲ့အပိုင်းတွေကိုဒီကနေ့လွှတ်တော်မှရှင်းလင်းတင်ပြခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကဒေါက်တာဦးအောင်မင်းကတိုက်ပွဲတွေရပ်တန့်နိုင်မှုငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆက်လက်စ조사ဆောင်ရွက်မယ်လို့ဆိုခဲ့ပေမဲ့ဘလို့တိတိကျကျလှုပ်ဆောင်မလဲဆိုတာကိုတော့မပြောဆိုနိုင်ခဲ့ပါဘူ
း။ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS တီ NCA စာချုပ်လက်မှတ်ရေးထိုးထား၍ရပ်သားများနဲ့ဆက်ဆံရာတွင် စာချုပ်ပါစီကံချက်များအားလိုက်နာရန် JMC မှတဆင့်တိုက်တွန်းဆောင်ရွက်လျက်ရှိပါသည်။တောင်မျိုးသားလွတ်မြောက်ရေးတပ်မတော် TNLD ပြည်နယ်ဆင့်စာချုပ်နှင့် NCA စာချုပ်များကိုလက်မှတ်ရေးထိုးထားခြင်းမရှိ၍ရပ်သားများနှင့်ဆက်ဆံရေးကိစ္စများတိုက်ပွဲမဖြစ်ပွားစေရေးကိစ္စများတွင်ကြီးကြပ်ဆောင်ရွက်ရန်အခက်အခဲတွေရှိပါသည်။နှုတ်တစ်ဖက်တွဲဆုံဆွေးနွေးနိုင်ရေးနိုင်ငံတော်အစိုးရမှဆောင်ရွက်လျက်ရှိပါကြောင်းရှင်းလင်းဖြေကြားအပ်ပါသည
်။ဥအောင်မင်းကလွှတ်တော်မှာအခုလိုတင်ပြခဲ့တာဖြစ်ပါတယ်။ပြည်ထောင်ဝင်ကြီးဌာနကဒုတိယဝန်ကြီးပိုချုပ်အောင်စိုးကလည်းစစ်ပေးဆောင်ပြည်သူတွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးလှုံ့ဆော်နေတဲ့အပိုင်းကိုအခုလိုလွှတ်တော်မှာပြောပြခဲ့ပါတယ်
။ဒါပြင်မြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့အုပ်ချုပ်ရေးအဖွဲ့အစည်းများအနေနဲ့လည်းစစ်ပေးဆောင်ဒုက္ခသည်စခန်းများလုံခြုံရေးအတွက်စစ်ပေးဆောင်ဒုက္ခသည်စခန်းလုံခြုံရေးကော်မတီကိုဖွဲ့စည်းထားရှိပြီးရဲတပ်ဖွဲ့ဝင်များအုပ်ချုပ်ရေးအဖွဲ့ဝင်များရန်မိသက်တောက်ဖွဲ့ဝင်များစုပေါင်းဖွဲ့စည်းကဒုက္ခသည်စခန်းလုံခြုံရေးနေမည်စုမွေးနေနေမည်လုံခြုံရေးလုပ်ငန်းများကိုလည်းအလေးနဲ့ထားဆောင်ရွက်ပြီးတဲ့ရှိကြောင်းတင်ပြပါတယ်။ဒေသတွင်းတိုက်ပွဲများဖြစ်ပွားနေစဉ်တွင်နေနေကိုင်းဖွဲ့စည်းတစ်ခုမှ2016ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာမင်းကုန်းကြီးရအုပ်စုနေဒေသခံအမျိုးသား10ဦးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ရမှာမင်းကုန်းကြီးရနေဦးထေးဦးမှာ9ရက်နေ့မှာလွတ်မြောက်လာခဲ့ကြောင်းနှင့်ကျန်9ဦးမှာတပ်ဖြတ်ခြင်းခံခဲ့ကြောင်းသိရှိရပါတယ်။ဒါကြောင့်ဖန်စီခေါ်ဆောင်တက်ဖြတ်မှုများအတွက်ဥပဒေနဲ့အညီရေးယူနိုင်ရေးဆက်လက်ဆောင်ရွက်ရှိကြောင်းတင်ပြပါတယ
်။ပြည်သူတွေကိုညှဉ်းပန်းနှိပ်စက်တက်ဖြတ်မှုတွေရှိလာတာကြောင့်ကာကွယ်ရေးဝန်ကြီးဌာနအနေနဲ့နေမြေရှင်းလင်းရေးလုပ်ငန်းတွေကိုဆက်လက်ဆောင်ရွက်ဖို့ရှိတယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကဒုတိယဝန်ကြီးဗိုလ်ချုပ်မြတ်နယ်ကအခုလိုပြောခဲ့ပါတယ်
။တမတော်နေဖြင့်လက်နက်ကိုင်တိုင်းသားဖွဲ့စည်းခြင်းချင်းဖြစ်ရှင်းနေမှုပေါ်ပြည်လဲစေရေးစိတ်ရှည်စွာအချိန်ယူဆောင်ပေးနေတော်လဲမပြေလည်သည့်အပြင်ယခုရက်ပိုင်းတွင်မှအပြန်အလှန်ခြေဝါလူပြည်နယ်ဘာသာရေးအဖွဲ့အစည်းများကိုပါဖမ်းဆီးတပ်ဖြတ်မှုများရှိလာသဖြင့်ဖေဖော်ဝါရီလ12ရက်မှစ၍ယခုဖြစ်စဉ်ဖြစ်ပွားလျက်ရှိတဲ့ကြောင်မွေးမြို့နယ်တွင် RCSS တို့သတိပေးကန့်ကွက်၍နေမြေတွင်းမှပြန်ထွက်စေခြင်းတရားရေးအဖွဲ့အားကြိုတင်သတိပေး၍နေမြေရှင်းလင်းချက်များစောင့်လျက်ရှိနေပါကြောင်းရှင်းလင်းတင်ပြအပ်ပါသည်
လက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းနယ်ကုတ်ခိုင်မြို့နယ်အတွင်းမှာအစိုးရတပ်နဲ့ပလောင်တပ်အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒီကနေ့လေကြောင်းကပါတိုက်ခိုက်လာတယ်လို့ပလောင်ဘက်ကပြောပါရယ်အစိုးရဘက်ကတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူးဒီကနေ့လွှတ်တော်မှာတိုက်ပွဲတွေရပ်တန့်ဖို့အတွက်အကြေတဝင်ဆွေးနွေးနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းနန်ခမ်းကုတ်ခိုင်မြို့နယ်တွေအတွင်းမှာတနေ့လုံးဒီပါတိုက်ပွဲတွေဖြစ်ပွားပြီးလေကြောင်းကပါတိုက်ခဲ့တဲ့အထိပြင်းထန်နေတာဖြစ်ပါတယ်ဒီလိုလွတ်တော်မှဆွေးနွေးအတည်ပြုခဲ့ပေမဲ့လက်ရှိတိုက်ပွဲတွေရပ်တန့်နိုင်ဖို့အထီးကတော့လွတ်တော်ဘက်ကဖိအားပေးနိုင်ဖို့အားနည်းနေပါသေးတယ် DSO ဘယ်လောက်ထိထိရောက်မလဲဆိုတာနဲ့ပတ်သက်ပြီးစည်ရေးလေးလာတုံသက်သူဒရင်းစာဆရာဦးစီသူအောင်မြင့်ကအခုလိုတုံသက်ပါတယ
် PNL နဲ့ဒီ RCS နဲ့ပေါ့နော်အဲ့ဒီနှစ်ခုကိုအရင်ပြောရမှာပေါ့အဲ့ဒီနှစ်ခုကအစိုးရစစ်တပ်နဲ့ဟိုတိုက်ကြတဲ့တိုက်ပွဲမဟုတ်ဘူးအစိုးရစစ်တပ်နဲ့တိုက်ပွဲတိုက်ကြရဲမဟုတ်ဆိုတဲ့ခါကျတော့စွတ်တော်ကနေပြီးတော့မှသူကတိုက်တော်လဲဆိုတဲ့စီမှာဒါဒီလုတ်ပြဖို့ခံပြီးဖို့တိုက်တော်တဲ့စီမှာဘယ်သူ့ကိုတိုက်တော်လဲဆိုတဲ့ဥစ္စာကအဲ့ဒါကတော့ဟိုပြဿနာပဲဟိုဟိုဟာကဟိုဗါလဲအုပ်ချုပ်ရေးပိုင်းနဲ့လက်လက်မိတဲ့နေရာတွေမှာမရှိဘူးလေ TNL ဆိုရင်လည်းသူကတပုံဖွဲ့ပဲအခုဆိုရင်ဒီ NC လက်မှတ်မထိုးထားဘူးပြီးတော့မှ RCS ဆိုရင်လည်းသူကလက်နက်ကင်တပ်ဖွဲ့တစ်ခုပဲဒါကတော့အစိုးရဟိုတတ်မတော်လဲမဟုတ်ဘူးဆိုတော့ခါကျတော့အဘေဟာကိုတိုက်တော်လို့ဘသူကိုရှော့ချမလဲဆိုတဲ့ဟာကနည်းနည်းတော့ဟိုကဖြစ်တာပေါ့ဆိုတော့အစိုးရကတော့သူကူညီနိုင်တာရှိတာလေသူကူညီဟိုတိတ်ပြီးတော့ဟိုလွတ်တော်အနေထားနဲ့ကတော့တိတ်ပြီးတော့တတ်နိုင်မယ်လို့တော့မထင်ဘူးသူကဘာလို့ဆိုအစိုးရတော့မှသူကတိတ်တတ်နိုင်တာမဟုတ်ဘူးလေ
လက်ရှိချိန်မှာရှမ်းပြည်နယ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နှစ်ခုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကပိုပြီးတင်းမာနေသလိုနေမြေရှင်းလင်းရေးအတွက်တပ်မတော်ကပါပါဝင်လာတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်နေအောင်ပဲအပေါ်ဒေသခံတွေကစိုးရိမ်နေလျက်ရှိပါတယ်လက်လုံးမှာတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားနေတာကြောင့်ထောင်ချီနေတဲ့ရှမ်းပလောင်ဒေသခံပြည်သူတွေဟာစစ်ဘေးလွတ်ရာတွေစီကိုထွက်ပြေးနေရဆဲဖြစ်ပါတယ်ရှင
်မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်သောရရှင်တွေအနေနဲ့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့သောရရှင်တွေနားဆင်လို့တဲ့တည်တည်ချင်းတွေတောင်းယူလို့တဲ့ဆိုရင် VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းစီစဉ်စာတိုက်တက်တာမှာ855ဘို့စာတိုက်ကြီးရန်ကုန်မြို့ကိုပေးပို့နိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်
နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ည9:00နာရီကနေ 10:00 နာရီအထိထုတ်လွှင့်တဲ့အစီအစဉ်တွေကို line to meter 24 25 30နဲ့ 50 နဲ့ line line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရီရဲ့အစီအစဉ်မှာတော့မြန်မာမီဒီယာမြင်ကွင်းနဲ့ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်အပြင်မြန်မာတခွင်အစီအစဉ်မှာကြားကြရမှာကတော့
ပုံပြောပြိုင်ပွဲလေးတွေလည်းကျင်းပပေးတယ်။နောက်ပြီးတော့ဒီအောက်ဖက်မှာဆိုလို့ရှိရင်အားကစားကဏ္ဍအနေနဲ့ပေါ့နော်ဒီဘောလုံးကဏ္ဍတို့စင်ပြီးဆွဲအယုတ
်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုရင်ဦးဆုံးတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။အခုတပမြန်မာမီဒီယာမြင်ကွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တက်မတော်ကြားညှိနှိုင်းနေရမှာမပြေလည်တာလေးတွေရှိနေတဲ့ဆိုတဲ့ကိစ္စနဲ့ဒီနယ်တိုင်းဒေသကြီးဝန်ကြီးချုပ်တွေခန့်အပ်ရေးတိုင်းရင်းသားတချို့ရဲ့သဘောထားကာကွယ်ရေးဦးစီးချုပ်တောင်ဝန်ထမ်းဆောင်တဲ့ကာလတက်တန်းတိုးလိုက်တဲ့အကြောင်းနဲ့တိုင်းရင်းမီဒီယာညှိလာခံအကြောင်းစတာတွေကိုနားဆင်ရမှာပါ။မအိမ်ခိုင်ဦးစူးစီးပေးပို့ထားပြီးတော့ဦးစံမိုးဝေကအကူအညီတင်ဆက်ထားပါတယ်ရှင
်။အခုရပိုင်းမှာထူးထူးခြားခြားလှုပ်ခတ်သွားတဲ့သတင်းကတော့ writer သတင်းဌာနကနေရေးသားထားတဲ့သတင်းတစ်ပုဒ်ပဲဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မြမတက်မတော်ကြအာနာခွဲဝေရေးဆွေးနွေးပွဲတွေပြုလုပ်နေရမှာအခက်အခဲတွေကြုံနေရတယ်ဆိုတဲ့သတင်းဖြစ်ပါတယ်တက်မတော်ဘက်ကရခိုင်ပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်ရန်ကုန်တိုင်းစတဲ့ဒေသတွေရဲ့ဝန်ကြီးချုပ်ယာလူတွေကိုသူတို့စိတ်ကြိုက်ခန့်အပ်ဖို့အတွက်တောင်းဆိုနေတယ်လို့လည်းသတင်းမှာဖော်ပြထားပါတယ်ဒါကလည်းတပ်မတော်ဦးသိန်းစိန်ကအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကျင်းပတဲ့အမေရိကန် ASEAN ထိပ်သီးညီလာခံကိုတက်ရောက်ပြီးတော့တပ်မတော်အိုဘားမားနဲ့တွေ့ဆုံဖို့စီစဉ်ထားတာကိုဖျက်သိမ်းလိုက်ပြီးတော့သူရဲ့ကိုစားဒုတိယတမရဥညံထုံးကိုလွှတ်မယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာဖြစ်ပေါ်လာတာပါတမရအနေနဲ့ဒီညီလာခံကြီးကိုမတက်ဖို့ဆုံးဖြတ်လိုက်ရတာကတော့အလွဲပြောင်းကာလကိုရောက်နေတဲ့အချိန်ဖြစ်လို့ပါပဲလို့တမရရုံးရဲ့ညွှန်ကြားရေးမှူးဦးစော်ထေးကပြောဆိုပါတယ်အာဏာအလွဲပြောင်းကာလဟာတည်ငြိမ်မှုရှိပြီးတော့ချောချောမွေ့မွေ့ဖြစ်ဖို့လိုအပ်ပါတယ်ဒါကြောင့်တမရကြီးအနေနဲ့ယူတဆိုင်ကြက်ကြက်မမတ်လှုပ်ဆောင်ဖို့အတွက်လိုအပ်နေပါတယ်ဆိုပြီးတော့ဦးစော်ထေးကပြောတဲ့အကြောင်းသတင်းတွေမှာဖော်ပြထားပေမဲ့ပြည်သူတွေအနေနဲ့ကတော့စိတ်ပူပန်မှုတွေဖြစ်ပေါ်နေပါတယ်။ဒီနေ့ကဆက်လို့နောက်တစ်လအကြာမှာလွတ်တော်ညက်နဲ့တက်မတော်သားကိုစလေအစုအဖွဲ့တို့ကဒုတိယတမရရာထူးအတွက်အမည်တွေကိုတင်သွင်းကြမှာဖြစ်ပြီးတော့အဲ့ဒီထက်ကမှတမရကိုရွေးကောက်တင်မြှောက်ကြမှာဖြစ်ပါတယ်။တမရကပြည်နယ်နဲ့တိုင်းဒေသကြီးဝင်ကြီးချုပ်တွေကိုခံထားရမယ်လို့အခြေခံဥပဒေမှာစူထားပေမဲ့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားဝင်ကြီးတို့ဝင်ကြီးချုပ်တို့ဖြစ်တဲ့နယ်လို့အမေရိကန်ပြည်ထောင်စုအင်ဒီယားနာတက်ကတူနိုင်ငံတကာဥပဒေဘာသာရပ်နဲ့ဘွယ်ရရှိထားသူချင်းမျိုးသားဒေါက်တာအင်ဒရူးငွေကျုံးညံကပြောဆိုပါတယ
်။ဟုတ်ကဲ့အဲ့ဒါကဖြစ်နိုင်တယ်ဆိုလို့ရှင်တော့ဒီတိုင်းသားဒေတာတွေမှာတိုင်းသားဟိုဝန်ကြီးတွေဖြစ်တင်တာပေါ့နော်။နောက်ပြီးတော့ဒုတိယချက်ကဒီတိုင်းသားဒေတာတွေနဲ့ဟိုတိုင်းဒေတာချင်းနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုတမရတိုက်ရိုက်ခန့်တာမျိုးမဟုတ်ဘဲနဲ့ပြည်နယ်ကနေတဆင့်ခံပေါ့လွှတ်တော်ကနေခန့်တာမျိုးဒါမှမဟုတ်ရင်လည်းဖြစ်နိုင်တယ်ဆိုလို့ရှိရင်တိုက်ရိုက်ပြည်သူကရွေးချယ်ပြီးတော့ခန့်တာမျိုးတော့ဖြစ်တင်တာပေါ့ဒါမဲ့ဒီအဆင့်ရောက်ဖို့တော့နည်းနည်းတော့ကျွန်တော်တို့ဟိုစောင့်ပြီးတော့ကြည့်ရအောင်မယ်အနေထားရှိပါတယ်အဲ့တော့အခြေခံဥပဒေပြင်ရမှာပေါ့
ဒေါက်တာအင်ဒရူးငွေကျုံညံဖြစ်ပါတယ်ရခိုင်ပြည်နယ်မှာဆိုရင်လည်းပြည်နယ်လွတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌရာထူးတွေတင်မြှောက်ပြီးပြီဆိုပေမဲ့ဝန်ကြီးချုပ်နဲ့အစိုးရခန့်အပ်ရေးကိစ္စတွေကိုတနင်္ဂနွေလောက်အများစုအနိုင်ရ NLD ပါတီနဲ့ဆွေးနွေးပြောဆိုလိုတယ်လို့ဒေတာတွေမှာမဲအနိုင်ရတဲ့ရခိုင်အမျိုးသားပါတီ ANP မြောက်ဦးမဲဆန္ဒနဲ့ကိုစလေဦးဦးလှစောကပြောပါတယ
်2008ဖွဲ့စည်းပုံအရဆိုလို့ချင်းတော့ဒီပြည်နယ်ဝန်ကြီးချုပ်ကိုပုံမှန်261အရာသမရကပဲရွေးချယ်ခန့်ထားမှာပေါ့အဲ့တော့ဒီသမရရွေးချယ်ခန့်ထားမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရခိုင်နိုင်ငံရေးလောကထဲမှာနည်းနည်းမပြေမကြေမလဲလေးတွေဖြစ်လာတဲ့အကြောင်း ANP ကနေစိတ်မထုတ်တယ်ဟော။အဲ့ကျွန်တော်တို့ဖြစ်စီချင်တာကတော့ NLD ကတပီလုံးတိုက်ရနိုင်တယ်။တမနာဆိုတာလည်း NLD ဒေါန်ဆန်းစုကြီးဖြစ်ဖြစ်တယောက်ဖြစ်ပေါ်လဲ NLD ကပဲဖြစ်ပေါ်မှာ။အဲ့တော့အဲ့ဒီ NLD အနေနဲ့ ရခိုင်ပြည်နယ်မှာမဲအနိုင်ရထားတဲ့ ENP နဲ့နိုင်ငံအဖြစ်ဆွေးနွေးညှိနှိုင်းပြီးတော့ရခိုင်ပြည်ကိုဘလို့ဟိုရခိုင်ပြည်အစိုးရကိုဘလို့ဖွဲ့မလဲရခိုင်ပြည်နယ်ကိုဘလို့ဖွံ့ဖြိုးတိုးတက်အောင်လုပ်မလဲဆိုတော့ဆွေးနွေးတင်တယ်เนาะအဲ့လိုမြင်တယ်ဆွေးနွေးဖို့အတွက်လည်းကျွန်တော်တို့ဘက်ကဟိုသူ၃ယောက်ကိုကျွန်တော်ရွေးချယ်ပြီးတော့ဆွေးနွေးဖို့ဆွေးနွေးဖို့ဖြစ်လာလိမ့်မယ်လို့ပြောလင်းခဲ့တယ်ပေါ့တကယ်တမ်းကျတော့ဥက္ကဋ္ဌလည်းဘာမှလည်းဆွေးနွေးဖို့ဖြစ်မလာဘူးเนาะအဲ့တော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဘယ်သူဖြစ်မလဲဆိုတာကတော့အခုကတော့မတ်လ18ရက်နေ့သမဏတွေပါဒီဟိုသမဏလောင်းဒီနော်အဲ့ဒီကသမဏလောင်းအောင်တင်သမဏတွေပေါ်လာတဲ့အခါမှာပဲအဲ့သမဏဘလို့သူဖော်ထားမယ်ဆိုမှုတည်တယ
်ဦးဦးလာစောဖြစ်ပါတယ်နိုင်ငံရေးအကြောင်းပြီးတော့တက်မတော်နဲ့ပတ်သက်တဲ့အကြောင်းအရာကိုဆက်ရမယ်ဆိုရင်အများပြည်သူစိတ်ဝင်စားဆုံးအကြောင်းအရာကတော့ကာကွယ်ရေးဦးစီးချုပ်ရဲ့တာဝန်ထမ်းဆောင်ခွင့်တက်တန်းတိုးမြှင့်လိုက်တဲ့ကိစ္စဖြစ်ပါတယ်နောက်ဆုံးပြုလုပ်ခဲ့တဲ့တက်မတော်စစ်တိုင်းနဲ့တက်မှန်မှုတွေရဲ့လေးလပါထိတ်တိအစည်းအဝေးကနေတက်မတော်အကြီးအကဲတွေကိုတာဝန်ထမ်းဆောင်ဝင်တက်တန်း260ကနေ65နှစ်အထိတိုးမြှင့်လိုက်တဲ့အကြောင်းပါဒါဟာအခုအသက်60နားနီးရပြီဖြစ်တဲ့လက်ရှိကာဝေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အတွက်ပြင်ဆင်လိုက်တာဖြစ်တယ်လို့လေးလာသူတွေကသုံးသပ်နေကြတဲ့အကြောင်းမီဒီယာတွေပေါ်မှာတွေ့မြင်နေရပါတယ်နောက်ဆုံးတင်ပြချင်တာကတော့3ရက်ကြာတိုင်းရင်းမီဒီယာညီလာခံကိုရခိုင်ပြည်နယ်မြောက်ဦးမြို့မှာဖေဖော်ဝါရီလ14ရက်ကနေ16ရက်နေ့ထိကျင်းပခဲ့တဲ့အကြောင်းဖြစ်ပါတယ်။ညီလာခံကိုတိုင်းရင်းသားဒေသအသီးသီးကသတင်းမီဒီယာသမားတွေလေ့လာသူတွေစုံစုံညီညီတက်ရောက်ပြီးတော့တိုင်းရင်းသားသတင်းမီဒီယာဖွံ့ဖြိုးရေးနဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တိုင်းရင်းသားမီဒီယာအဖွဲ့အစည်းတွေဟာတခြားပင်မမီဒီယာတွေနီးသူစရုပ်ထမှန်တိုင်းတာဝန်ကိုထမ်းဆောင်နေကြသူတွေဖြစ်တဲ့အတွက်နိုင်ငံတော်အစိုးရနဲ့လွတ်တော်အသီးသီးကဒန်းတူအတိအမှတ်ပြုဆက်ဆံမှုတောင်းဆိုချက်ကိုလည်းညီလာခံအပြီးမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားတဲ့အကြောင်းတင်ပြရင်းအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုညှိကုံးချုပ်လိုက်ရပါတယ
်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်နိုင်ငံတစ်ခုရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးမှာဒီမိုကရေစီမဆန်တဲ့ခေါင်းဆောင်မှုပိုင်းလဲပါဝင်နိုင်ပါတယ်ဒီအပြောင်းလဲကြောင့်လူတိုင်းအကျိုးရှိနိုင်တယ်ဆိုတာမြန်မာနိုင်ငံကနမူနာပြသလိုက်တာဖြစ်တယ်လို့ Center for American Progress ရဲ့အကြီးတန်းသုတေသီ Michael First ကသုံးသပ်လိုက်ပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရနဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအစိုးရတို့ရဲ့ဆက်ဆံရေးအလားအလာကို Michael First နဲ့ဦးကျော်စံသာတို့ကဆွေးနွေးသုံးသပ်ထားပါတယ်ရှင်
မအောင်ဆုံးကျွန်တော်မေးချင်တာကတော့မြန်မာနိုင်ငံမှာအခုရွေးကောက်ပွဲအနိုင်ရရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာသံကကဘာမှာပါအင်မတန်ပေါ်လွင်ထင်ရှားတဲ့ဒီမိုကရေစီမိရှုဆောင်သူဖြစ်ပါတယ်ဒီမိုကရေစီအရေးအတွက်သူဟာစံနမူနာပြခေါင်းဆောင်သူဖြစ်ပါတယ်ဒီလိုပုဂ္ဂိုလ်တူမြန်မာနိုင်ငံအစိုးရအဖွဲ့ချုပ်ခေါင်းဆောင်ဖွဲ့စည်းလာမယ်ဆိုရင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြမှာဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအနာပြအထူးရေးကိုကျင့်သုံးနေတဲ့နိုင်ငံတွေအနေနဲ့ဘယ်လိုသဘောထားကြမလဲလို့ထင်ပါလဲခင်ဗျာ
Well I can't speak for the NLD led government in Myanmar but what I can say is that there are definitely those within ASEAN that believe issues of democracy and human rights are very important
for the NLD ဥဆောင်တဲ့အစိုးရကိုစားတော့ကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့ကျွန်တော်ပြောတဲ့ကတော့အာဆီယံထဲမှာဒီမိုကရေစီနဲ့လူခွင့်ရေးကိစ္စဟာတိတ်ပြီးတော့အရေးကြီးပါတယ်ဆိုတာပါအငင်းပွားစရာကိစ္စတွေလည်းဖြစ်ပါတယ်အဖွဲ့အစည်းတစ်ခုလုံးအနေနဲ့လမ်းကြောင်းမှန်ကိုရွေးနေတာတော့တွေ့ရပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကလူခွင့်ရေးဆိုင်ရာအခြေခံမူပေါင်းတွေချမှတ်ခဲ့ကြပါတယ်ပိုးပြီးတော့အရေးကြီးတာကတော့ဒေတာရင်းနိုင်ငံတွေအချင်းချင်းကြားမှာဒီမိုကရေစီပုံမထွန်းကားရေးလူခွင့်ရေးပုံမလေးစားလိုက်နာရေးတို့အတွက်တယောက်ကိုတယောက်တွန်းအားပေးကြတာတော့ပိုးပြီးတော့ထိရောက်မှုရှိမယ်လို့ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာပြီးတော့အာဆီယံနိုင်ငံတွေကြားတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူခွင့်ရေးလေးစားလိုက်နာရေးတို့အတွက်ခွန်အားတရဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ
်။ဒါပေမဲ့ဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအထူးသဖြင့်ဒီမိုကရေစီကိုဆန့်ကျင်တဲ့အနာပြအုပ်ချုပ်ရေးကိုကျင့်သုံးနေတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေရဲ့အုပ်ချုပ်သူလူထမ်းစာအစိုးရတွေအနေနဲ့ကောဒီမြန်မာနိုင်ငံရဲ့ရှေ့ဆောင်လမ်းပြမှုဒီမိုကရေစီထိုးဖောက်လာမှုကိုဘယ်လိုတုံ့ပြန်မလဲဆိုတာလည်းပြောပါအောင်ခင်ဗျာ
Well again it's difficult for me to tell what the new government will do but I think that
အစိုးရတွေဘက်ကဘာတွေလုပ်လာမလဲဆိုတာတော့ကျွန်တော်အနေနဲ့ပြောရတာခက်ပါတယ်ဒါပေမဲ့ကျွန်တော်ပြောနိုင်ပါတယ် တချို့ဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေကတော့ကြိုက်ကြမှာမဟုတ်ပါဘူး။ဒါပေမဲ့ဒီကိစ္စဟာအာဆီယံတစ်ဖွဲ့လုံးအနေနဲ့လက်ခံလာကြရမယ့်ကိစ္စပါပဲ။မြန်မာနိုင်ငံမှာအစိုးရတက်တက်လာတာပဲဖြစ်ဖြစ်မကြာသေးခင်ကအင်ဒိုနီးရှားမှာဒီမိုကရေစီစနစ်အလုပ်ဖြစ်လာတဲ့ကိစ္စပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားလာတာပဲဖြစ်ဖြစ်ဒါဟာအခြေတင်ပြောနေကြရတဲ့ကိစ္စဆိုတာတဲ့လက်တွေ့ဖြစ်ထွန်းလာတဲ့ကိစ္စပါ။အာဆီယံဟာပြဿနာတွေကိုထိတ်တိတ်ရင်မဆိုင်မဲနဲ့ဖြေရှင်းတဲ့အဖွဲ့အစည်းတစ်ခုပါ။ဒါကြောင့်မြန်မာနိုင်ငံဒါမှမဟုတ်နိုင်ငံတစ်ခုခုဒီမိုကရေစီဖြစ်ထွန်းသွားရင်အာဆီယံအတွင်းနေသားတကျဖြစ်လာမှာလည်းဖြစ်ပါတယ
်ကျွန်တော်တခုသတိထားမိတာမေးရရင်ဒီနေရာမှာ NLD မြန်မာနိုင်ငံမှာရွေးကောက်ပွဲနိုင်တော့အာဆီယံနိုင်ငံတွေက NLD ကိုသလောင်းဒေါအောင်ဆန်းစုကြည်ကိုသလောင်း congratulate လုပ်ကြတာချီးကျူးဂုဏ်ပြုကြောင်းစကားပြောတာကျွန်တော်မတွေ့ရပါဘူးသမ္မတဦးသိန်းစိအစိုးရကပဲသူတို့ကရွေးကောက်ပွဲအောင်အမြင်အောင်ကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုပါတယ်ဆိုပြီးတော့အဲ့လိုတွေ့ရပါတယ်ဒါဟာသူတို့အနေနဲ့ NLD နိုင်တာကိုဘဝင်မကြလို့လို့ယူဆရင်မှန်တယ်လားခင်ဗျာ
Well you know the organization as a whole and the individual countries of ASEAN did congratulate the government
ASEAN အဖွဲ့အစည်းတစ်ခုလုံးအနေနဲ့ရောအဖွဲ့ဝင်နိုင်ငံတစ်ခုချင်းအနေနဲ့ပါမြန်မာနိုင်ငံမှာရွေးကောက်ပွဲအောင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်မြန်မာအစိုးရနဲ့နိုင်ငံကိုချီးကျူးဂုဏ်ပြုစကားပြောကြပါတယ်ဒါဟာပိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဖြစ်စဉ်တရက်မှာဘယ်သူရှုံးနေဘယ်သူနိုင်နေဆိုတာတဲ့ဒီမိုကရေစီဖြစ်စဉ်ကပိုးပြီးတော့အရေးကြီးပါတယ်ဒီရွေးကောက်ပွဲဖြစ်စဉ်ဟာဒီမိုကရေစီလမ်းကြောင်းမှာအရှိကိုရွေးနေတယ်လွတ်လပ်ပြီးတော့တရားမျှတမှုရှိတယ်ရက်လက်ကိုလက်ရှိအစိုးရကအတိမတ်ပြုတယ်လက်ခံမယ်ဆိုရင်ဒီဖြစ်စဉ်အတွက်နိုင်ငံတစ်ခုလုံးကိုချီးကျူးဂုဏ်ပြုဖို့ကပိုးပြီးတော့အရေးကြီးပါတယ
်နောက်ကျွန်တော်မေးချင်တဲ့ကိစ္စတစ်ခုကတော့တောင်တရုတ်ပင်လယ်ကိစ္စဖြစ်ပါတယ်တောင်တရုတ်ပင်လယ်အတွင်းမှာနယ်မြေအငင်းပွားမှုတရုတ်နိုင်ငံကတစ်ဖက်ကျန်အာဆီယံနိုင်ငံတွေအစည်းအဝေးကလည်းပဲဒါအငင်းပွားမှုတွေဖြစ်နေကြပါတယ်ဒီအရေးမှာမြန်မာနိုင်ငံဟာသူစိတ်ပြီးတော့ဘက်လိုက်မှုကင်းရှင်းအောင်ရပ်တည်ဖို့ကြိုးစားတယ်ဆိုတာကိုတွေ့ရပါတယ်ဒါပေမဲ့တချို့နေရာတွေမှာဘက်လိုက်မှုကင်းမဲ့အောင်ရပ်တည်တယ်ဆိုတာနဲ့တရုတ်ဘက်ကိုပါကျင်တဲ့သဘောတွေ့ရတယ်လို့လူတိုင်းကဆုံးစက်ကြပါတယ်လူလည်းတွေ့ကြကြတာဖြစ်ပါတယ်ဆိုတော့အခုအခါမှာNLD ခေါင်းဆောင်တဲ့အစိုးရတနည်းအားဖြင့်ဒီမိုကရေစီအစိုးရမြန်မာနိုင်ငံမှာတက်လာမယ်ဆိုတော့ဒီတောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုအင်အားချိန်ခွင်ရာတမျိုးတမျိုးပြောင်းလဲသွားနိုင်တယ်လို့ထင်ပါသလားခင်ဗျာ
Well I think obviously this issue in the South China Sea affects all the countries of ASEAN in one way or another and while Myanmar and some of the other countries may not be claimants
ဒီတောင်တရုတ်ပင်လယ်အရေးမှာမြန်မာနိုင်ငံနဲ့နိုင်ငံတချို့တွေတည့်ရိုက်မပတ်သက်ပင်မဲ့အာဆီယံအဖွဲ့အစည်းတစ်ခုလုံးအတွက်တော့တနည်းမဟုတ်တနည်းရိုက်ခတ်မှာတည်ကြပါတယ်ဒါပေမဲ့ဒီပြဿနာကနိုင်ငံတကာဥပဒေအရအာဆီယံဒေတာတွင်ညီညာရေးနဲ့တည်ငြိမ်မှုကိုပါထိပါးလာစေနိုင်တဲ့ပြဿနာပါ2014ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြစ်တော့ကဒီပြဿနာကိုနီးမှန်လမ်းမှန်အတိုင်းမဖြစ်မနေကင်တွယ်ခဲ့ရပါတယ်ဒါဟာအမတန်ကောင်းတဲ့လုပ်ရပါကွဲပြားတဲ့အမြင်တွေအယူဆတွေကိုထိန်းညှိနိုင်တယ်ဆိုတာကိုပြသတာပါအာဆီယံဥက္ကဋ္ဌအနေနဲ့တရုတ်ကြီးစိုးမှုပေါ်အာဆီယံကလည်းစိုးရိမ်နေဆိုတာကိုပြသနိုင်ခဲ့ပါတယ်ဒါကိုကြည့်လိုက်ရင်မြန်မာနိုင်ငံဟာနိုင်ငံခြားရေးကိစ္စတွေမှာမှန်မှန်ကန်ကန်ရပ်တည်ဆောင်ရွက်တယ်ဆိုတာကိုပြသပြီးသားပါ။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့နောက်ထပ်အရေးကြီးတဲ့ကိစ္စတစ်ခုကဒီအရေးမှာအာဆီယံနိုင်ငံတွေလည်းအများပြားပါဝင်ပတ်သက်နေလေတော့ဒါဟာအင်အားသုံးတဲ့ပဋိပက္ခတစ်ခုဖြစ်မလာစေရေးပဲဖြစ်ပါတယ်။ဒီအတွက်အာဆီယံစည်းလုံးညီညွတ်ရေးအင်အားခိုင်မာရေးဟာမြန်မာနိုင်ငံအတွက်လည်းအရေးကြီးပါတယ်။ကြံအာဆီယံနိုင်ငံတွေနဲ့သဘောတူညီမှုရရှိဖို့လည်းလိုအပ်ပါတယ်။
နောက်တစ်ခုကနိုင်ငံခြားဆက်ဆံရေးနဲ့ပဲပတ်သက်ပါတယ်မြန်မာနိုင်ငံဟာအခုနောက်ပိုင်းမှာဥရောပတို့အမေရိကန်ပြည်ထောင်စုနဲ့ပုံနှိဆက်လာပါတယ်အထူးသဖြင့်ဒေါအောင်ဆန်းစုကြည်ကိုအစကတည်းကလိုမြင်ခဲ့ကြတာပါဆိုတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစွဲတက်လာတဲ့အခါမြန်မာနိုင်ငံဟာသိပြီးတော့အနောက်လိုလာတယ်အမေရိကန်လိုလာတယ်ဆိုတဲ့သဘောမျိုးနဲ့သူမြင်ချင်းခံလာရလိမ့်မယ်လို့လည်းဒါယူဆကြပါတယ်အဲ့ဆိုဒီလိုဥရောပရောအမေရိကန်ပြည်ထောင်စုနဲ့စိတ်နှိစက်သွားတဲ့အပေါ်မှာတရုတ်ရဲ့စိုးရိမ်ပူပန်မှုကဘယ်လောက်ထိကြီးထွားလာနိုင်တယ်ထင်ပါတယ်ခင်ဗျာ
Well you know look I think that Myanmar like any country is going to craft a foreign policy that pursues its own interests and you know
မြန်မာနိုင်ငံဟာလည်းတခြားနိုင်ငံတွေနီးတူပါပဲနိုင်ငံခြားရေးမူဝါဒကိုသူ့ရဲ့အကျိုးစီးပွားအတွက်မှန်မှန်ကန်ကန်ကျင့်သုံးရမှာပါ NLD အနေနဲ့ကွဲလဲတဲ့အမြင်ယူဆရှိမယ်ဆိုတာတော့သိတာပါတယ်ဒါပေမဲ့မြန်မာနိုင်ငံဟာအိနီးချင်းနိုင်ငံတွေနဲ့တင့်မြက်အောင်နေထိုင်ဖို့လိုအပ်ပါတယ်ဆိုတာကတော့ NLD ကောင်းကောင်းသဘောပေါက်ပါတယ်။ဒါမှတိုင်းပြည်အတွက်အကျိုးရှိမှာပါ။တည်တာတဲ့နေဆက်ပြဿနာတချို့ကတော့ထိုင်း၊ဘင်္ဂလားဒေ့ရှ်၊တရုတ်တို့နဲ့ရှိနေပါတယ်။ဒ ဒါပေမဲ့လည်းဒီနိုင်ငံတွေအပါအဝင်အားလုံးကအပြုသဘောဆက်ဆံဖို့လိုလားမှာပါဆိုတော့ဒီလိုတရုတ်အပါအဝင်အိန္ဒိယနိုင်ငံတွေနဲ့အပြုသဘောဆက်ဆံတာဟာအမေရိကန်ပြည်ထောင်စုအတွက်ရောဥရောပအတွက်ပါပြဿနာမရှိဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကတော့အနောက်နိုင်ငံတွေနဲ့တရုတ်အကြားအာဆီယံနဲ့တရုတ်အကြားစသဖြင့်ဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာပြောခဲ့ကြပြီးပါပြီအခုကျွန်တော်မိုက်ကယ်ကိုဆက်ပြီးတော့မေးချင်တာကမြန်မာနိုင်ငံရဲ့အင်အားကြီးအိန္ဒိယနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယအကြားမြန်မာနိုင်ငံအနေအထားဖြစ်ပါတယ်အခုကျတော့တရုတ်ကောအိန္ဒိယရောမြန်မာနိုင်ငံကိုနှစ်နိုင်ငံလုံးကဒါသူတို့နဲ့ပူးပြီးရောရင်းနှီးစီကျင်တဲ့ဆန္ဒရှိရတယ်တချိန်ထဲမှာပဲတရုတ်နဲ့အိန္ဒိယတို့ဟာလည်းသိပ်ပြီးတော့တနိုင်ငံနဲ့တနိုင်ငံပနာစားတဲ့နိုင်ငံတွေတော့မဟုတ်ပါဘူးဆိုတော့ဒီနှစ်နိုင်ငံအကြားမြန်မာနိုင်ငံရဲ့ယက်တီချက်မြန်မာနိုင်ငံအပေါ်မူတည်ပြီးတော့ဒီနှစ်နိုင်ငံဆက်ဆံရေးကိုလည်းဘယ်လိုဖြစ်လာမလဲဆိုတာသုံးသပ်ပါအောင်ခင်ဗျာ
Yeah, well, again, I think this is very much a similar issue. I think that Myanmar is going to want to have good relations with all of its neighbors and its two biggest neighbors.
ဒါကလည်းအဲ့ဒီသဘောပါပဲ။အိန္ဒိယနိုင်ငံကြီးနှစ်ခုစလုံးနဲ့ကောင်းကောင်းမွန်မွန်ဆက်ဆံဖို့အရေးကြီးပါတယ်။တရုတ်နဲ့ဆက်ဆံရေးဟာအိန္ဒိယနဲ့ဆက်ဆံရေးနဲ့ကွဲလွဲပြီးတော့တရားပြဌာန်းရည်တည်ရှိနေတယ်ဆိုတာသိကြပါတယ်။နှစ်ဖက်စလုံးနဲ့ပြည်လည်အောင်တော့လုပ်အောင်မှာပါပဲ။မြန်မာနိုင်ငံကိုနိုင်ငံရေးစည်းဝါးရေးအရတကားဖွင့်လိုက်တဲ့အတွက်မြန်မာနိုင်ငံအတွက်အကျိုးရှိတယ်လို့တရုတ်အတွက်ကအိန္ဒိယအတွက်ပါအကျိုးရှိစေမှာပ
ါဟုတ်ကဲ့ကျွန်တော်ညီကုန်းကျုပ်အနေနဲ့မေးချင်တဲ့မေးခွန်းတကယ်တော့မိုက်ကယ်ကျွန်တော်ဒီမေးခွန်းကိုအစောပိုင်းကမေးခဲ့သင့်ပါတယ်အဲ့ဒါဘာလဲဆိုတော့မြန်မာနိုင်ငံဟာဒေသတွင်းမှာဒီမိုကရေစီဖြန့်ချီနိုင်တဲ့တနည်းအားဖြင့်ဒီမိုကရေစီရဲ့နောက်ဆုံးခြေကုပ်စခန်းတစ်ခုဆိုတဲ့အနေအထားထိတချိန်ချိန်မှာရောက်လာနိုင်တယ်လို့ထင်ပါလားခင်ဗျာ
Yeah I you know what I think that it's too early to tell I think that we are just at the beginning of the process.
ဒါကတော့ပြောဖို့အချိန်စောသေးတယ်လို့ထင်ပါတယ်။အခုချိန်မြန်မာနိုင်ငံမှာစတင်ပွင့်လင်းလာတဲ့အစောပိုင်းကာလပဲရှိပါသေးတယ်။ပြုပြင်ပြောင်းလဲရေးအစပဲရှိပါသေးတယ်။အသွင်ကူးပြောင်းတဲ့နိုင်ငံတိုင်းဟာဒီမိုကရေစီ၊တရားဥပဒေစိုးမိုးရေး၊လူ့အခွင့်အရေးထွန်းကားရေးတွေလူ့အဖွဲ့အစည်းအတွင်းမှာအမြင့်တွယ်ဖို့အတွက်အချိန်အကြာကြီးယူရပါတယ်။မြန်မာနိုင်ငံဟာလည်းအဲ့ဒီအဆင့်ကိုရောက်ဖို့အတွက်နှစ်အတော်ကြာဆောင်ရပါလိမ့်ဦးမယ်။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံဟာလည်းအရှေ့တောင်အာရှအတွက်ဒီမိုကရေစီစံပြနိုင်ငံတခြားနိုင်ငံတွေအားကျစရာနိုင်ငံဖြစ်လာမယ်လို့ယုံကြည်ပါတယ်။အခုတော့ဖိလစ်ပိုင်တို့အင်ဒိုနီးရှားတို့ဟာအဲ့ဒီလိုစံပြတွေဖြစ်နေပါပြီ။မြန်မာနိုင်ငံမှာလည်းအမတန်ကောင်းမွန်တဲ့အစပြုံးမှုကိုလှုပ်ဆောင်နေပါပြီ
။ဟုတ်ပါတယ်။ဒီလိုအားကျစရာစံနမူနာယူစရာဖြစ်လာတယ်ဆိုတာဟာလူမှုအတွက်မှန်ပါတယ်။ဒါပေမဲ့အနာပြအုပ်ချုပ်နေတဲ့အဲ့ဒီလူတို့အပေါ်မှာစိုးမိုးနေတဲ့အစိုးရတွေကရောဒီလိုဖြစ်လာတာကိုကြိုက်ပါမလားခင်ဗျာ
Yeah well I think that that's right and I think that what they've shown what Myanmar's experience of the last few years has shown is that
မှန်ပါတယ်မြန်မာနိုင်ငံရဲ့မနှစ်ကအတွေ့အကြုံဟာဘာကိုပြတ်တလိုက်တယ်ဆိုတော့တိုင်းပြည်ကိုလမ်းကြောင်းမှန်ရက်အောင်ပို့ဆောင်တဲ့နေရာမှာဒီမိုကရေစီမဟုတ်တဲ့ခေါင်းဆောင်ပိုင်းအနေနဲ့လဲပါဝင်နိုင်တယ်ဆိုတဲ့အချက်ပါပဲဒီလမ်းကြောင်းအမှန်ကိုရွေးချယ်လိုက်တာပွင့်လင်းမှုလမ်းစဉ်ကိုရွေးချယ်လိုက်တာဟာနောက်ဆုံးတစ်နှစ်မှာလူတိုင်းအတွက်အကျိုးဖြစ်ထွန်းစေမယ့်ဖြစ်စဉ်မှာဒါဟာအခုဖြစ်ထွန်းနေတဲ့မြန်မာနိုင်ငံရဲ့အတွေ့အကြုံကတင်ယူနိုင်တဲ့သင်ခန်းစာပါအာဆီယံနဲ့တကွကမ္ဘာတစ်လွှာကနိုင်ငံတွေကပါနှစ်သက်သဘောတူကြမှာပ
ါဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့မြန်မာတခွင်အစီအစဉ်ကိုတင်ပြပေးပါမယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တရားတစ်နှစ်ပြည့်မြောက်မွေးနေ့အထိမ်းအမှအဖြစ်ရန်ကုန်မြို့မှာဗိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့ကြ བྱ ရွတ်ဆူပြိုင်ပွဲတွေပကြီးပြပွဲတွေနဲ့ကျင်းပနေကြပါတယ်မြန်မာနိုင်ငံကလင်းများနဲ့လည်းဖြစ်တဲ့အဲ့ဒီနေ့မှာကလင်းငယ်တွေအတွက်ပျော်ပွဲရွှင်ပွဲကျင်းပပေးသလိုဗိုလ်ချုပ်ကိုအောက်မေတ္တိယသူတွေကလည်းဗိုလ်ချုပ်မကွယ်လွန်မီချိန်ထိနေသွားခဲ့တဲ့နတ်မောက်လန်းကဗိုလ်ချုပ်ပြတိုက်ကိုလာရောက်ကြည့်ရှုကြပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကပြောပြပေးပါပါရှင်
ဖေဖော်ဝါရီ23မှာဗိုလ်ချုပ်မွေးနေ့ပါ1935ရှစ်နှစ်ဥပဒါလို့အစချီတဲ့အောင်ဆန်းစာနီကဗျာလေးအတိုင်းဒီကနေ့ဖေဖော်ဝါရီ23ရက်နေ့ဟာမြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးလက်ဖြစ်အမျိုးသားခေါင်းဆောင်တဦးလေးဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့တရားတစ်နှစ်မြောက်မွေးနေ့ဖြစ်ပါတယ်ဗိုလ်ချုပ်အောင်ဆန်းကြာဆုံးသွားတာနှစ်ပေါင်း60ကျော်သွားခဲ့ပြီမယ်လို့ဗမာပြည်သူလူထုကတော့ဒီကနေ့အထိသူ့ကိုအောက်မေ့တက်တာနေဆဲဖြစ်ပါတယ်ဒီကနေ့ဟာဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့လည်းဖြစ်သလိုမြန်မာနိုင်ငံကလေးများနေ့လည်းဖြစ်တာကြောင့်ကလေးငယ်တွေအတွက်စာစီစာကုန်းပြိုင်ပွဲတွေ၊ကြပြာရွတ်ဆိုပြိုင်ပွဲတွေနဲ့အားကစားပြိုင်ပွဲတွေကိုရန်ကုန်မြို့ကအမျိုးသားဒီမိုကရေစီရုံးချုပ်မှာလုပ်ပေးဖြစ်တယ်လို့ NLD ရဲ့ရန်ကုန်တိုင်းအလို့အမှုဆောင်အဖွဲ့ကဒေါ်ချီဂျီဝင်းကအခုလိုပြောပါရယ်
ကိုကျောင်းဝင်တဲ့အတွက်ကိုအန်တီရောကကြပြာရွပြန်ပွဲတွေအကပြန်ပွဲတွေနောက်တော့ပကြီဆွဲပြန်ပွဲတွေအဲ့ဒီဥစ္စာလေးတွေကိုရုံးချုပ်ပေါ်မှာကျင်းပတယ်ပုံပြောပြိုင်ပွဲလေးတွေလည်းကျင်းပပေးတယ်။နောက်ပြီးတော့ဒီအောက်ဖက်မှာဆိုလို့ရှိရင်အားကစားကဏ္ဍအနေနဲ့ပေါ့နော်ဒီဘောလုံးကဏ္ဍတို့ဆင်းပြီးဆွဲအယုတ်ကလေးတွေအဲ့ဒီဥစ္စာလေးတွေတန်ပုံရိုက်ပွဲလေးတွေမုတ်စားပြိုင်ပွဲလေးတွေအဲ့ဒါလေးတွေကျင်းပပေးပါတယ်
။အခုလိုမျိုးဘူကြောင့်ဆမ်ဝင်းတွေကိုကလေးများနဲ့အထိမ့်အဖြစ်ထင်ထင်ပေါ်ပေါ်ပြန်လဲကျင်းပနိုင်တာလေးနှစ်ဝင်းကျင်မဲ့ရှိပါသေးတယ်။ဘူကြောင့်ဆမ်ကိုချစ်ခင်ကြတဲ့လူငယ်လူရွယ်တချို့ကလည်းသူမကွယ်လွန်ခင်ထိနေသွားခဲ့တဲ့နတ်မောက်လန်ကဘူကြောင့်ပြရိုက်ကိုလာရောက်လည်ပဲခဲကြပါတယ်။ဘူကျောပြရိုက်ကိုလာရောက်ခဲ့ကြတဲ့သူတွေထဲမှာမြောက်ကလာမျိုးနယ်ကနေလာတဲ့မမေကျော်စင်နဲ့မဟန်ဆုစုနိုင်တို့လည်းပါဝင်ပါတယ
်ပြောရမယ်တနိုင်ရန်လုံးရောအကုန်လုံးရောဟိုသွေးစင်ကြီးနဲ့စိတ်တန်နဲ့ဘူကျောရဲ့မွေးနေ့အမှတ်တရဖြစ်တဲ့အတွက်ကြောင့်မလို့ဟိုတတိတရနဲ့အခုလိုမျိုးလာရောက်ခဲ့တာပါဟု
တ်ကဲ့ညီမအနေနဲ့ရောဘာကြောင့်များဒီဘူကျောပြရိုက်ကိုလာခဲ့ရလဲဗ
ျဘူကျောတတိရတော့ပ
ါဒါအပြင်မင်္ဂလာတုံမျိုးနယ်ကကိုဆိုလင်းပိုင်ကလည်းဘူကျောရဲ့ရရင်ပြသတဲ့စိတ်မြန်မာနိုင်ငံလွတ်လပ်ရေးယာယီအတွက်အားထုတ်ခဲ့တဲ့သူ့ရဲ့စိတ်ဓာတ်ကိုလေးစားမိတယ်လို့ဆိုပါတယ်
။ဘူကျုံအောင်စန်းကြတော့ကျွန်တော်ဖျားပြီးဘူကျုံလို့ပြောလို့ရတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဘူကျုံကဒီလွတ်လပ်ရေးယူခဲ့တာတမန်ကဆန်ကလူတွေရက်ယူခဲ့တာမဟုတ်ဒီအင်္ဂလိပ်လုံးဝကဘာဖိတ်ဖိတ်နော်ကြောက်တယ်အင်္ဂလိပ်လိုလူမျိုးကြီးကရောက်အောင်ယူတယ်။ဂျပန်နဲ့ရောက်အောင်လေဂျပန်ခုဂျပန်ကြတော့လေအဲ့တုန်းကအင်္ဂလိပ်တွေလည်းဂျပန်ကိုကြောက်ရတယ်မဟာမိတ်ဒီပိုင်းနဲ့တော့တိုက်ရတဲ့အစအဲ့ဒီဂျပန်ကိုလည်းဘူကျုံကပြန်ပြီးတော့အင်္ဂလိပ်နဲ့ပဲပြန်တိုက်တယ်အဲ့လိုမျိုးတွေလွယ်လွယ်ကူကူရခဲ့တာမို့အဲကြောင့်မို့ဘိုလ်ချုပ်ဘူးဘိုလ်ချုပ်လို့လုံနိုင်တဲ့လူကလည်းခုချိန်ကြီးလည်းမပေါ်သေးဘူးအဲ့လိုမျိုးပေါ့ဘိုလ်ချုပ်အောင်ဆန်းကိုကျတော့ကျွန်တော်ကတော့ဘယ်သူမှစားထိုးလို့မရဘူး तू ကနံပါတ်၁ပဲအဲကြောင့်မို့ဘိုလ်ချုပ်ကတော့ရင်ထဲမှာတင်ကိုဘယ်တော့မှမမေ့ဘူးဘိုလ်ချုပ်ကိုချက်တာဘိုလ်ချုပ်ကိုတော်တော်ကိုချက်တာ
နိုင်ငံရေးအကျဉ်းသားဟောင်းတိုးလေးဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာရဲ့အထွေထွေအတွင်းရေးမှူးဟောင်းတိုးဖြစ်တဲ့ကိုညိုထွန်းကလည်းဘိုလ်ချုပ်အောင်ဆန်းနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ
်ဦးအောင်ဆန်းဟာຈັງດາບົວມາກະເດກະໂຕວ່າດຊຸທູດຊောက်ກັນສັ່ນແລ້ວບອກຈະໄດ້ສູ່ໄປແມ່ລູໂຕອະລົກຕະຄູກໍລົງວ່າຊູຊູໄຊໄຊລົກແດດຕະບາວາກໍອູຍາອ້າຈະໄດ້ຕະບໍຈະໄດ້ລົ່ນແຫຍອີ່ອັດແວ່ລົ່ນແຫຍອີ່ອັດແວ່ມືຊາຍີ້ສູ່ມືຊາຍີ້ອັດແວ່ເອດັ່ງດີອັດແວ່ດີອະລົກອະປໍມາໂຕວ່າຊູຊູໄຊໄຊແນ່ນແນ່ຊັ່ນໆລົກແຮ່ເສດດັດກໍຍາອ້າຈະໄດ້ປີ້ລໍຢູ່ພ່ອມຫມູ່ແລ້ວອ້າຈະໄດ້
ဘူကျောမကွယ်လွန်ခင်ကဇနီးဖြစ်သူဒေါကင်ကြီးကိုကြည်ရဲဘဲပြုံနဲ့နံပြားလေးရိုက်ရင်စားကျင်တဲ့ဆိုတဲ့စာသားလေးကိုအောက်မေ့တတိယပြီးဒီကနေ့မှာတော့မြို့နယ်အများစုမှာဘဲပြုံနဲ့နံပြားပရဟိတာကျွေးကြပါရယ်မနစ်တုံးကတော့ဘူကျောရဲ့နှစ်တရာပြည့်ရာပြည့်မွေးနေ့အထိမ်းအမှတ်အဖြစ်နတ်မောက်မြို့မှာတတိုင်းပြည်လုံးအခမ်းအနားနဲ့စီစီကာကာကျင်းပခဲ့ပေမဲ့လည်းဒီနှစ်မှာတော့ဘူကျောပြရိုက်ကိုလာရောက်ကြည့်ရှုတာကလေးများနဲ့အထိမ်းအမှတ်ပျော်ဝဲရှင်ပွဲကျင်းပတာအပါအဝင်ပကြီးပြပွဲကျင်းပတာကလွဲလို့တခြားထူးထူးခြားခြားကျင်းပတာမတွေ့ခဲ့ရပါဘူးဒါပေမဲ့လည်းစစ်အစိုးရအာဏာပိုင်အဆက်ဆက်ကဗိုလ်ချုပ်မွေးနေ့ကိုအခုလိုမျိုးတရားဝင်ကျင်းပခွင့်မပေးတာဗိုလ်ချုပ်အောင်ဆန်းရဲ့အခန်းကဏ္ဍကိုမှေ့မြင်အောင်လှုပ်လာခဲ့ပေမဲ့လူတိုင်းရဲ့ရင်ထဲမှာဗိုလ်ချုပ်အောင်ဆန်းဆိုတဲ့အာဇာနည်ခေါင်းဆောင်တယောက်ရဲ့နာမည်ကိုယနေ့အချိန်ထိမှတ်တမ်းတင်ထားဆဲဖြစ်ပါရခင်ဗျာ
မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့တပတ်အတွင်းအားကစားသတင်းကိုနားဆင်ရပါမယ်။ဒီတပတ်မှာတော့ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အရှုံးတော်ပုံအကြောင်းနဲ့ဒီတပတ်အတွင်းထိတ်တန့်ရအားကစားသတင်းတွေကိုနားဆင်ရပါမယ်။ကိုရန်နိုင်ကစူးစီးတင်ပြထားပါရဲ့ရှင်။
ဘောလုံးပွဲတွေကနေရှင်းနစ်ပေခံလိုက်ရတဲ့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဆက်ဘလက်တာဟာအင်္ဂါနေ့ကကမ္ဘာဘောလုံးအဖွဲ့ချုပ်ကိုလာပြီးတော့အယူခံဝင်ခဲ့ပါတယ်။သူ့ရဲ့အတီးပြူချက်နဲ့ FIFA ကနေဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌပလက်တီနီကိုဒေါ်လာ2သန်းပေးခဲ့တာကြောင့်သူနဲ့ပလက်တီနီနှစ်ယောက်စလုံးကို FIFA ကျင့်ဝတ်ကော်မတီကရှင်းနစ်ပေးခဲ့တာဖြစ်ပါတယ်။ဘလက်တာကပလက်တီနီကိုဒေါ်လာ2သန်းပေးတာဟာပွင့်လင်းမြင်သာမှုမရှိသလိုမစ္စတာဘလက်တာ FIFA ဥက္ကဋ္ဌရွေးကောက်ပွဲဝင်မဲ့အချိန်နဲ့တိုက်ဆိုင်နေတဲ့အတွက်အကျိုးစီးပွားအရပဋိပက္ခတွေရှိနေတယ်လို့ FIFA ကျင့်ဝတ်တိုင်ရာကော်မတီကပြောပါတယ်။ဒါပေမဲ့သူတို့နှစ်ယောက်စလုံးကတော့မမှန်မကန်လှုပ်တာမရှိဘူးလို့ညှင်းဆိုထားပါတယ်ခင်ဗျာ။ Mr. Blatter ရဲ့အယူခံကိုအင်္ဂါနေ့မှာကြားနာခဲ့သလို UEFA ဥရောပဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Michel Platini ကတော့တနင်္လာနေ့ကအယူခံဝင်ခဲ့ပါတယ်။ Platini ကသူ့ရဲ့အယူခံအပေါ်မှာအတော်လေးကိုချိန်နှံ့အားရမှုရှိတယ်လို့ပြောပါတယ
်။ Ça a été une très bonne audition.Ça a été très bien mené par des gens qui
Yugan Jana Sisi mu ga tage be kaung ma de. Tama tama ja de duri ga ni Jana Sisi ga da phit pi lo. Chano ni ne Yugan ne patat pi lo chin nat mi ba de. Tru blu song phat me so ra ku lo chano lu saung chi ya ma ba. Blu lou me so ra chano ma ti ba. Dai me chano ni ne ator li chin nat ba de.
FIFA Ultra Hong Bladder Sigani Dollar Nathan Lakhan Gere at Platini Go Polong Loka Gani Chinne Pegera Phibare Subletter Net Michel Platini Do Yugan Winni De Chain Ma Be Tapha Ma Le Gaba Polong Phwe Jou FIFA Twin Mu Jou Hong Jerome Vakho Go Polong Bwe Ri Gani 12 Net Pe Lai Ba Bi Mama Makan Louta Ri Phit Nai Ji Shi De Lo FIFA ရဲ့ကျင်းဝတ်ထိန်းသိမ်းရေးကော်မတီကစုံစမ်းတွေ့ရှိပြီးတဲ့နောက်မှာပယ်လိုက်တာဖြစ်တယ်လို့ဖေဖော်ဝါရီ12ရက်နေ့ကကြေညာလိုက်တာပါ။ကမ္ဘာဖလားဘောလုံးပွဲလက်မှတ်တွေရောင်းတဲ့နေရာမှာအဂတိလိုက်စားမှုတွေရှိတယ်လို့ဆွဆွဲချက်တွေထွက်ပေါ်လာပြီးတဲ့နောက် FIFA ကဘာကောကိုဂျန်နဝါရီလကရာထူးကနေထုတ်ပြန်လိုက်တာပါ။မစ္စတာဖာကောကတော့သူ့အနေနဲ့ဘာမှအမားလုပ်တာမရှိဘူးလို့ဆိုပါတယ်ဗျာ။ FIFA ဥက္ကဋ္ဌအဖြစ်ဝင်အရွေးခံဖို့ပြင်နေတဲ့ဂျော်ဒန်တော်ဝင်မင်းသားအာလီဘင်အယ်ဟူစိန်ကပြောလိုက်ပါတယ် FIFA ထဲမှာအကြောက်တရားတွေနဲ့လက်တုံ့ပြန်မှုတွေကြီးစိုးနေပြီးတော့တစ္ဆာခံမလုပ်တဲ့ဘောလုံးအဖွဲ့ချုပ်တွေဟာအဲ့ဒီအတွက်ပြစ်ဒဏ်ခံရပြီးလက်ရွေးစင်အသင်းတွေမှာပါထိခိုက်မှုတွေရှိတယ်လို့ဇနီးဘွယ်မြို့မှာ February 17
ရက်ကသူကပြောလိုက်ပါတယ်။ဖိဖာထဲမှာလူကောင်းတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်များကစိုးရင်ကြောင်းစစ်တွေရှိနေတယ်။သူတို့မှာခိုင်မာတဲ့အကြောင်းရင်းတွေလည်းရှိနေပါတယ်။ဖိဖာထဲမှာအာဏာရှိတဲ့သူတွေနဲ့အစီအမပြေလို့ရှိရင်ဘာတွေဖြစ်တတ်တယ်လဲဆိုတော့ကျွန်တော်ပြောပြပါမယ်။ဒီလိုဆိုရင်ဘောလုံးဖွံ့ဖြိုးရေးစီမံကိန်းတွေဘာကြောင့်မှမသိရပ်ဆိုင်နဲ့ပြိုင်ပွဲအရင်ရှင်ဖ ဖွဲ့နိုင်ငံတွေကိုပြစ်ဒဏ်ပေးဖို့အတွက်ထိရောက်တဲ့နည်းလမ်းတွေပ
ါတကယ်လို့သာသူသာ FIFA ဥက္ကဋ္ဌအဖြစ်အရွေးခံရပြီးတော့2022ကမ္ဘာဖလားအရှင်ရွေးတဲ့နေရာမှာရာဇဝတ်ကြောင်းအရာမမကန်လုတ်တဲ့အထောက်အထားတွေကိုတွေးတယ်ဆိုရင်ကာတာကိုအရှင်အဖြစ်ရွေးချယ်တဲ့ကိစ္စကိုပြန်လည်သုံးသပ်မယ်လို့ပြောလိုက်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာတွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်း9နာရီမှ Asia Set 7ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါတင်မကဓာတ်ရိုက်ထုတ်လွှင့်ခြင်းနဲ့တပိုင်းတည်း VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook ဆာမျက်နှာတို့ကလည်းကြည့်ရှုနိုင်ပါတယ်ရှင်။ကူရောတဲ့ရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးမှဖြစ်ပါတယ
်ယေမင်တောင်ပိုင်းစိတ်ကမ်းမြို့အေရင်ကစစ်ကမ်းကိုဒီကနေ့မှ IS အစွန်းရောက်အကြမ်းဖက်အဖွဲ့ကအသေးခံဘုံခွဲတိုက်ခိုက်တာကြောင့်တပ်ဖွဲ့ဝင်10ဦးသေဆုံးသွားပါတယ်အသေးခံဘုံခွဲသူဟာစစ်တပ်ယူနီဖောင်းကိုဝတ်ဆင်ထားပြီး Rest a Bus စစ်ကမ်းဂိတ်ဝါမှာဘုံကိုခွဲခဲ့တာလို့စစ်ဖက်အရာရှိတွေကပြောပါတယ်ဒီစစ်ကမ်းဟာစစ်သားစုဆောင်ရေးအတွက်အဓိကအသုံးပြုပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာလေကြောင်းတက်ခဲမှုတစ်ခုအတွင်းပျက်စီးခဲ့ရတဲ့ဆေးရုံတစ်ခုရဲ့အပျက်စီးပုံတွေထဲကနေဒဏ်ရာရသူ3ဦးကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်ခဲ့တယ်လို့နယ်စည်းမထဆောင်များအဖွဲ့ MSF ကပြောပါရယ်အစ်တလီပြည်နယ်ထဲကပျက်စီးသွားတဲ့အဲ့ဒီဆေးရုံနေရာမှာရှာဖွေလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေကြောင်းလည်းနိုင်ငံတကာအကူအညီပေးရေးအဖွဲ့ဖြစ်တဲ့ MSF ကသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါရယ်တနင်္လာနေ့ရုံးကတိုက်ခိုက်မှုကြောင့်တေဆုံးသူစုစုပေါင်းကတော့17ယောက်အထိရှိပြီးအဲ့ဒီထဲမှာဝန်ထမ်း5ဦးလူနာ5ဦးနဲ့လူနာဆောင်2ဦးပါဝင်ပါရယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ကသူပိုင်နယ်လို့ပြောဆိုထားတဲ့ဒီကျွန်းစုတနေရာမှာမြေပြင်ကနေဝင်ပြစ်အစစ်မြင့်ဒုံးလနဲ့စနစ်တရက်ကိုတရုတ်ဘက်ကတက်ဆင်လိုက်ပါရယ်ဒါဟာတရုတ်နဲ့သူ့အိမ်နီးချင်းနိုင်ငံတွေကြားတင်းမာမှုပိုတိုးလာမဲ့အခြေအနေတရက်သဘွဲရှိနေပါရယ်ပေါ်ယမ်မင်းကြီးဖရန်စစ်ရဲ့မက္ကဆီကိုနိုင်ငံခီးစဉ်နောက်ဆုံးနေ့မှာအမေရိကန်မက္ကဆီကိုနယ်စပ်တလားကရိုမန်ကက်သလစ်ဘာသာဝင်2000ကျော်တက်ရောက်မဲ့စီယူသက်ဟွာရက်စ်ကလူလူစုဝေးဘွဲကိုတက်ရောက်မှာပါပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်ဖို့မက္ကဆီကိုဘက်ကနေအမေရိကန်ပြည်ထောင်စုတွေကိုရွှေ့ပြောင်းအလုပ်သမားတွေဝင်ရောက်မှုမျိုးရည်စင်းနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုစားရိုင်နဲ့ပတ်သက်လို့ပိုယမ်မင်းပြောဆိုမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ
တည်ရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါရှင်ဒီညာအစီအစဉ်ထုတ်လုပ်ရေးမူကမတ်သိန်ထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမရှာဖောင်ပါThank you.
This program has come to you from the Voice of America, Washington.